Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2022ခုနှစ် April 10ရက်နေ့အင်္ဂါနေ့မနက်ဖက်တန်လွင်အစည်းအဝေးလေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မနက်ဖက်တန်လွင်အစည်းအဝေးလေးကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့တန်လွင်အစည်းအဝေးလေးထဲမှာသတင်းတွေကိုဥစွာတင်ပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ့်ပြီးနောက်တိုက်ပွဲတွေကြောင့်အုံရင်ဆွန်ကထပြေးရသူ6သိန်းကျော်ရှိသွားပြီးလူသားချင်းစာနာမှုအခြေအနေတွေပိုဆိုးလာနေတယ်လို့ကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ငြိမ်းချမ်းရေးဆွေးနွေးနေစဉ်ယူကရိန်းမှာအပြစ်ခတ်ရစဲရေးလှုပ်ထားမှာမဟုတ်ဘူးလို့ရုရှားနိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။ပါကစ္စတန်မှာလည်းဝန်ကြီးချုပ်အစ်စ်ဂျန်သစ္စာကြိမ်ဆိုပါတယ်။ဆားတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးပါမယ်။အဲဒီနောက်မှာတော့
ကျွန်တော်ကြည့်ချက်တိုင်းကြားတယ်ဟိုအမကျွန်တော်ကြားတာကိုချွတ်ချွတ်လို့ကြားတယ်အဲ့ဒီလိုဒီမှာဒီအဲ့ဒီဘင်းနော်အွန်လိုင်းတော့ညာတစ်ချက်မှာတက်နေရရှိပါတယ
်ပြီးခဲ့တဲ့နေ့ကမန္တလေးနဲ့ရန်ကုန်ဘက်မှာဖောက်ခွဲမှုနဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်တဲ့ခါမှာမကြာမီပဲပြည်စုံကိုနားတော်တာဇင်ရပါမယ်အဲ့ဒီနောက်မှာတော့ပောက်ကွဲစီရတဲ့လက်နက်တွေနဲ့အရသားတွေနေထိုင်ရာတွေကိုမတိုက်ခိုက်ဖို့ကုလသမဂ္ဂမှသဘောတူညီချက်အသစ်တစ်ခုမကြာမီထွက်ပေါ်လာဖို့ရှိနေပါတယ်။ယူကရိန်းစစ်ပွဲကြောင့်ဂျုံစည်းတွေလည်းတက်တော့ပါတယ်။စားတဲ့သတင်းပေးပို့ချက်နဲ့သတင်းဆောင်မတွေအပြီးမှာတော့စီပွားရေးကန္တာဘလော့ဂါတွေပြောသမျှနဲ့တက်တဲ့အောင်အစီအစဉ်တွေကိုဇက်တိုက်ထုံးလင်းပေးဖို့စီစဉ်ထားပါတယ်ခင်ဗျာ။အခုတော့ကျွန်တော်တို့နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မတ်သိန်ကြီးထိုက်တို့ကပြောပြပါရမယ်။
ရုရှားဟာယူကရိန်းအရှေ့ပိုင်းဒေသမှာနောက်ထပ်ထိုးစစ်ဆင်နွှဲဖို့အတွက်ဆက်လုပ်လာနိုင်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇလန်စကီရဲ့သတိပေးချက်မတိုင်ခင်မှာပဲရုရှားကသူတို့ဟာယူကရိန်းရဲ့လေကြောင်းကာကွယ်ရေးစနစ်အများအပြားကိုဖျက်ဆီးပစ်ခဲ့တယ်လို့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။အခုလိုရုရှားရဲ့ပြောကြားချက်ကိုအတိမပြုနိုင်သေးပေမဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဗိုလ်ချုပ်အီဂေါ်ခိုနာရှန်ကော့ဖ်ကတနင်္လာနေ့မှာယူကရိန်းတောင်ပိုင်းဒနီပရိုမြို့ပြင်ဒေသတွေကလောင်ချာ၄ခုကိုရုရှားစစ်တပ်ကနေပယ်ထိန်တဲ့မစ္စိုင်းတုံးနဲ့တိုက်ခတ်ဖျက်ဆီးလိုက်တယ်လို့မိုက်ကိုလက်ဖ်နဲ့ခါခီယက်ဒေသတွေကကာကွယ်ရေးစနစ်တွေကိုပါတိုက်ခတ်ခဲ့တယ်လို့ပြောပါတယ်။ရုရှားရဲ့မစ္စိုင်းတုံးတွေကိုပစ်ချဖို့အတွက်လိုအပ်တဲ့လက်နက်ကိရိယာအပါအဝင်စစ်ရေးအကူအညီတွေထပ်ပြီးပေးချဖို့ယူကရိန်းသမ္မတဇယ်လန်စကီကအမေရိကန်နဲ့သူ့မဟာမိတ်တွေပန်ကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲရုရှားတပ်တွေဟာယူကရိန်းအရှေ့ပိုင်းမှာအင်အားတိုးမြင့်ဖို့အတွက်ကြိုးစားတဲ့အနေအထားတွေတွေ့လာနေရတယ်လို့ American Pentagon စစ်ဌာနချုပ်ကတနင်္လာနေ့မှာပြောပါတယ်။ရုရှားတပ်တွေကို Ukraine မြောက်ပိုင်းကနေ Belarus နိုင်ငံနဲ့ Russia ဘက်က Zelensky မျိုးကိုဆဲလွတ်နေတာတွေ့ရပြီးအခုခါမှာအဲ့ဒီတပ်တွေကို Ukraine အရှေ့ဘက်ကိုပို့နေတာတွေ့ရတယ်လို့လည်းပြောပါတယ်။ Ukraine ကိုကျူးကျော်တဲ့ Russia ပေါ်အိန္ဒိယဘက်ကပြက်ပြက်သားသားဆောင်ရွက်ဖို့အတွက် American ကတွန်းအားပေးနေချိန်မှာပဲ American သမ္မတ Joe Biden နဲ့အိန္ဒိယဝန်ကြီးချုပ် Narendra Modi တို့ဟာတနင်္လာနေ့မှာအွန်လိုင်းကနေတွေ့ဆုံခဲ့ကြပါတယ်
။ The United States and India are going to continue our close consultation on how to manage the destabilizing effects of this Russian war.
American and India are looking forward to a discussion today. ဒီဆက်လုပ်ဆောင်မှာဖြစ်တယ်လို့လက်ရှိ Russia စစ်ပွဲရက်ခတ်မှုတွေတည်ငြိမ်လာအောင်ဘယ်လိုစီစဉ်ကြမယ်ဆိုတာကိုပါဆွေးနွေးမှာဖြစ်ကြောင်းသမ္မတ Biden ကပြောသွားတာပါ။ဒါအပြင်ဆွေးနွေးပွဲမှာအိန္ဒိယအနေနဲ့ရုရှားစီကရေနံလောင်စာစွန့်ရင်ကိုတိုးပြီးမဝယ်ဖို့သမ္မတဘိုင်ဒန်ကပြောခဲ့တယ်လို့အမေရိကန်နေနဲ့အိန္ဒိယမှာတခြားစွန့်ရင်တွေပါရတာအောင်အတွက်ကူညီဖို့အသင့်ရှိတယ်လို့ပြောကြားခဲ့ကြောင်းလည်းသမ္မတအင်ဂျူပြောခွင့်ရဂျန်ဆာဂီကပြောပါတယ်ရုရှားတပ်တွေဆုတ်ခွာသွားပြီးနောက်ပိုင်းအရတအများပြားတိစုံမှုနဲ့ပတ်သက်ပြီးအထူးစိုးရင်ရာကြောင်းအိန္ဒိယဝန်ကြီးချုပ်ကပြောကြားခဲ့တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြောကြားစဉ်မှာသူ့ကိုယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီနဲ့ဆွေးနွေးဖို့ပါအကြံပြုခဲ့ကြောင်းလည်းပြောပါတယ်။ယူကရိန်းကိုကျူးကျော်ထိုးစစ်ဆင်နေတဲ့ရုရှားနဲ့ပတ်သက်ပြီးအိန္ဒိယဘက်ကဘာမှမပြောမဆိုကြားနေလုံနေတာအတွက်အမေရိကန်ဘက်ကစိုးရိမ်မှုတွေတိုးလာနေပေမဲ့ရုရှားကတော့အိန္ဒိယကိုချီးကျူးနေတာဖြစ်ပါတယ်။ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲအတွင်းအကြမ်းဖက်မှုတွေတိုးလာနေချိန်မှာပဲယူကရိန်းအမျိုးသမီးတွေနဲ့ကလေးငယ်တွေပေါ်မှာလိင်မှုအကြမ်းဖက်မှုအဓမ္မပြုချက်မှုနဲ့လူကုန်ကူးမှုအန္တရာယ်တွေတိုးလာနေတယ်လို့ကုလသမဂ္ဂကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒီလိုကျူးလွန်မှုတွေရှိကြောင်းဆွဆွဲပြောကြားချက်တွေအတွက်တရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရှိလာစေရတဲ့ဒီကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ရမှာဖြစ်ကြောင်း ကုလသမဂ္ဂအမျိုးသမီးရေးရာအမှုဆောင်ဒါရိုက်တာဆိုင်မန်ဘဟော့စ်ကလုံခြုံရေးကောင်စီမှတင်ပြခဲ့တာဖြစ်ပါတယ်။လူအစုလိုက်ဥယျာဉ်ရွှေပြောင်းနေရခြင်းမှာစစ်မှုမထမ်းမနေရအမိန့်ကြောင့်စစ်မှုထမ်းရသူတွေနဲ့ခြေစမ်းစစ်သားတွေအများအပြားရှိလာနေတာ။နောက်ယူကရိန်းအရသားတွေပေါ်မှာရက်ဆက်စွာပြုမှုဆက်ဆံတာတွေကအခုလိုအန္တရာယ်တွေအမြင့်ဆုံးအနေထားရောက်လာနိုင်ကြောင်းပြတာနေတာဖြစ်တယ်လို့လည်းပြောပါတယ်။ဒါအပြင်အခုချိန်မှာယူကရိန်းကနေစစ်ဆောင်ထွက်ပြေးချင်သူတွေပိုးပြီးတိုးလာနေတဲ့အတွက်လူကုန်ကူးမှုအန္တရာယ်ဟာတိတ်ကြီးလာနေတယ်လို့လည်းဘဟော့စ်ကပြောပါတယ်။အထူးသဖြင့်အမျိုးသမီးငယ်တွေနဲ့အောက်ထင်းသူမပါတဲ့ဆယ်ကျော်သက်တွေအတွက်အထူးအန္တရာယ်ရှိနေတာကြောင့်ကမ္ဘာနိုင်ငံအလုံးအနေနဲ့လူကုန်ကူးမှုတားဆီးတိုက်ခိုက်ရေးကိုတိုးမြှင့်ဆောင်ရွက်ကြဖို့လည်းပန်ကြားလိုက်ပါတယ်။ယူကရိန်းမှာရုရှားရဲ့ထိုးစစ်ဆင်မှုတွေကိုနောက်လာမယ့်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအတွက်ရန်နာပေးမှာမဟုတ်ဘူးလို့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းနဲ့ပြုလုပ်နေတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာထင်သလောက်တိုးတက်မှုမြန်မြန်မရဘူးလို့ရုရှားအရာရှိတွေကပြောသလိုရုရှားတပ်တွေကယူကရိန်းမှာစစ်ရာဇဝတ်မှုတွေမကျူးလွန်ဘဲနဲ့ကျူးလွန်နေတယ်လို့ဆွဆွဲပြီးငြိမ်းချမ်းရေးဆွေးနွေးပွဲကိုအနောက်နိုင်ငံတွေကလမ်းလွဲအောင်လုပ်နေတယ်လို့လည်းဆက်ဆွဲပြောဆိုခဲ့ပါတယ်။ဒါအပြင်ရုရှားအနေနဲ့ယူကရိန်းနဲ့ဆက်ပြီးဆွေးနွေးစရာအကြောင်းမမြင်ကြောင်းဒါပေမဲ့ဆွေးနွေးပွဲတွေပြန်ပြီးလုပ်လာမယ်ဆိုရင်လည်းရုရှားဘက်ကစီးတိုက်ခိုက်မှုကိုရပ်ဆိုင်းထားမှာမဟုတ်ကြောင်းရုရှားနိုင်ငံခြားရေးဝန်ကြီးလက်ဗရော့ဖ်ကရုရှားအစိုးရရုပ်သံမေးမြန်းခန်းမှာပြောကြားခဲ့တာဖြစ်ပါတယ်။နှစ်ဖက်ကြားဖေဗရူလကုန်ပိုင်းပထမအကြိမ်ဆွေးနွေးပွဲပြုလုပ်ချိန်ကစီးကိုရပ်ဆိုင်းထားဖို့အတွက်သမရဗလာဒီမီယာပူတင်ကအမိန့်ပေးခဲ့တာဖြစ်ပေမဲ့အခုခါမှာတော့ရုရှားအစိုးရရဲ့အနေထားကပြောင်းသွားပြီလို့လဲလက်ဗရော့ဖ်ကပြောပါတယ
် VOA American အသံမနေ့ဖက်မြန်မာဝါဒအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1273ညလိုင်းဒိုမီတာ40 kHz 0473ညဆိုင်ဒိုမီတာ58 kHz 5805နဲ့ဆိုင်လက်မီတာ190 kHz 1505တို့ကနေထိုးလင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနစ်မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတင်ပြနေပါတယ်မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအခြေအနေဆုပ်ယုပ်ကျဆင်းလာနေပြီးအထူးသဖြင့်တော့နိုင်ငံအရှိတောင်ပိုင်းနဲ့အနောက်မြောက်ပိုင်းမှာလက်ရှိတိုက်ပွဲတွေကြောင့်အရသားတွေဒုက္ခရောက်နေဆဲဖြစ်ကြောင်းမြန်မာဆန်ရကုလသမဂ္ဂအဖွဲ့ကပြောဆိုထားပါတယ
် Across Myanmar more than 900,000 men, women and children are displaced
ပြည်ခဲ့တဲ့နှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပေါ်ပေါက်လာတဲ့ပြည်ပခန့်တွေကြောင့်ကိုယ်အိမ်စွန့်ထွက်ပြေးနေရဆဲဖြစ်တဲ့လူပေါင်း 5,600 ကျော်ပါဝင်နိုင်ငံတော်အိုးအိမ်စွန့်ထွက်ပြေးရသူအမျိုးသားအမျိုးသမီးနဲ့ကလေးငယ်9,000ကျော်ရှိနေပါတယ်မြန်မာနိုင်ငံတွင်းကနေလူပေါင်း 35,900 တို့ကတော့အင်းကြီးချင်းနိုင်ငံတွေကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကခန့်မှန်းထားကြောင်းကုလသမဂ္ဂအထွေထွေမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကတနင်္လာနေ့နယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်အကူအညီပေးဖို့လိုအပ်သူစံချိန်တင်အရေးအတွက်ဖြစ်တဲ့လူပေါင်း 6.2 တန်းကိုကူညီနိုင်ရေး 2022 ခုနှစ်အတွက်လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်အတွက်ရန်ပုံငွေဒေါ်လာ126တန်းလိုအပ်နေကြောင်းဒီကနေ့အချိန်ထိ400ခန့်လုံးပဲထည့်ဝင်ထားသေးကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောပါတယ်ပါကစ္စတန်လွှတ်တော်ကရှာဖက်ရှာရစ်ကိုနိုင်ငံရဲ့ဝန်ကြီးချုပ်တဲ့အဖြစ်တနင်္လာနေ့မှာရွေးကောက်တင်မြှောက်လိုက်ပါပြီ။အတိုက်ခံတွေကအယုံကြည်မရှိအဆိုကိုမဲခွဲပြီးအရင်ဝန်ကြီးချုပ်အီမရန်ခန်ကိုဖြုတ်ချပြီး၄နှစ်နီးပါးကြာသူ့ရဲ့ညွန်ပေါင်းအစိုးရအဆုံးသတ်သွားပြီးနောက်တနေ့မှာပဲအခုလိုဝန်ကြီးချုပ်တဲ့ကိုတင်မြှောက်တာဖြစ်ပါတယ်။လွှတ်တော်အမှတ်342ဦးရှိတဲ့အောက်လွှတ်တော်ဖြစ်တဲ့အမျိုးသားလွှတ်တော်မှာရှရစ်ကထောက်ခံမဲ154မဲရရှိခဲ့ပြီးဒါဆိုရင်အနိုင်ရဖို့လိုအပ်တဲ့ထောက်ခံမဲထက်2မဲအသာရတာဖြစ်ပါတယ်။ဒီနောက်မှာတော့ယာယီသမရဆက်ဒစ်ဆန်ဂျရာနီထံမှကျန်းသက်စာချိန်ဆိုပါတယ်။ဒီဆွဆွဲချက်တွေဟာမမှန်ဘူးလို့ပြောဆိုပြီးအမေရိကန်ဘက်ကပိတ်ချထားပါတယ်။ပါကစ္စတန်အတိုက်ခံတွေဘက်ကလည်းဒီဆွဆွဲချက်တွေကိုညှင်းပါတယ်။PTI ပါတီဝင်တူဖြစ်တဲ့လွှတ်တော်ဒုတိယဥက္ကဋ္ဌကာစင်ရှာဆူရီကအရင်ဝန်ကြီးချုပ်ခန်းကိုဖျောက်ချမှုမှာဒ ပြပပယောကပါတယ်လို့ဆွဆဲပြီးတနင်္လာနေ့မှာလုပ်တဲ့ဝင်ကြီးချုပ်ရွေးကောက်ပွဲကိုဥဆောင်ကျင်းပဖို့ညှင်းဆန်ခဲ့ပါတယ်အင်ဒိုနီးရှားသမ္မတရွေးကောက်ပွဲကို2024ခုနှစ်မှာကျင်းပဖို့ရှိနေတာကနေရွှေ့ဆိုင်းနိုင်တဲ့ဆိုတဲ့အတိမပြုတ်နိုင်တဲ့သတင်းတွေထွက်လာပြီးနောက်တနင်္လာနေ့မှာနိုင်ငံတော်အကြောင်းသားထောက်ချီဆန္ဒပြကြပါတယ်ကျေကောက်ပွဲကိုဆိုင်ငံ့လိုက်ရင်သမ္မတဂျိုကိုဝီဒိုဒိုအနေနဲ့ယာရုသက်တမ်း29ကျော်လွန်ပြီးဆက်လက်တာဝန်ယူသွားနိုင်မှာဖြစ်တယ်လို့ចောင်းသားတွေကပြောပါတယ
်။ကန်စားရန်အာဒီဆူဆူကမီလိုနီမိုဒီ
2024အထွေထွေရွေးကောက်ပွဲကိုရွှေ့ဆိုင်မယ်လို့ကြားပါတယ်။အစိုးရဘာတွေလုပ်နေတာလဲလို့ဆန္ဒပြចောင်းသားတူကပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတဝီဒိုဒိုကတော့ကောလာဟလတွေကိုညင်းပါတယ်ဂျာကာတာကလွတ်တော်အဆောင်ရှင်မှာတော့ရဲတပ်ဖွဲ့ကမျက်ရည်ယိုဘုံကြီးနဲ့မိသက်ပိုက်တွေတုံးပြီးဆန္ဒပြပွဲကိုအဆုံးသတ်ဖို့ကြိုးစားခဲ့ကြပါတယ်။ဒါပေမဲ့လည်းနိုင်ငံရေးသမားတချို့ကတော့သမ္မတဝီဒိုဒိုယာရုသက်တမ်းတိုးရိပ်ကိုထောက်ခံတဲ့သဘောထားတွေရှိနေတယ်လို့လည်းပြောကြပါတယ်။ COVID-19 ကပ်ရောဂါကြောင့်အထိနာခဲ့ရတဲ့နိုင်ငံရဲ့စီးပွားရေးကိုပြန်လည်ကုစားရေးသမ္မတအနေနဲ့အချိန်ပိုပြီးလိုအပ်နေတယ်လို့လည်းသူတို့ကပြောဆိုကြပါတယ်ရှင်။ဟောင်ကောင်မှာပိတ်သိမ်းသွားပြီဖြစ်တဲ့ Stan News သတင်းဌာနရဲ့ပင်တိုင်ဆောင်ပါရှင်နဲ့ဝါရင်သတင်းသမားတို့ကိုလှုံ့ဆော်မှုဆွဲချက်နဲ့ဟောင်ကောင်ရဲ့အမျိုးသားလုံခြုံရေးရဲတပ်ဖွဲ့ကဖမ်းဆီးချောင်းရဲတပ်ဖွဲ့နဲ့ဒေသဆိုင်ရာမီဒီယာတွေကပြောပါတယ်လှုံ့ဆော်ရေးသားချက်တွေကိုထုတ်ဝေဖို့ပူပေါင်းချန်စီမှုနဲ့အသက်54နှစ်အရွယ်အမျိုးသားကိုရဲတပ်ဖွဲ့အမျိုးသားလုံခြုံရေးဆိုင်ရာဌာနကဖမ်းဆီးချောင်းနဲ့စစ်ဆေးမေးမြန်းဖို့ထိန်းသိမ်းထားကြောင်းဒေသဆိုင်ရာရဲတပ်ဖွဲ့ကြီးညာချက်မှာပြောဆိုထားပါတယ်။ဖမ်းခံရသူအမျိုးသားဟာအလန်ဦးဖြစ်ပြီးသူဟာဝါရင်သတင်းထောက်တူဖြစ်ကြောင်းဟောင်ကောင်တရုတ်တက္ကသိုလ်ကပညာရှင်တဦးလည်းဖြစ်ပြီးမင်းပေါင်နဲ့အခုပိတ်လိုက်တဲ့ Apple Daily တို့အပါအဝင်သတင်းစာတွေမှာပင်တိုင်ဆောင်မတွေရင်းနေသူဖြစ်ကြောင်းဒေသဆိုင်ရာမီဒီယာကဖော်ပြပါတယ
်သတင်းတွေကိုဒေါက်ကင်မျိုးတက်နဲ့မတ်သိန်ကြီးထိုက်တို့ပြောပြသွားတာပါခင်ဗျာ VO ရဲ့အင်္ဂါနေ့မနက်ဖြန်အတန်းလင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ကျွန်တော်တို့သတင်းပေးပို့ခြင်းနဲ့သတင်းဆောင်မတွေထုတ်လွှင့်မှုအချိန်ကြောက်လာပါပြီလူနေထူထပ်တဲ့နေရာတွေမှာပောက်ကွဲစီရတဲ့လက်နက်တွေအသုံးမပြုဖို့ကုလသမဂ္ဂမှသဘောတူညီချက်အစ်စ်တရဆွေးနွေးနေတာပြီးစီအောင်မြင်တော့မှဖြစ်ပြီးတော့လာမယ့်ဇွန်လဘိုင်းလောက်မှအပြီးတန်းလိုက်လိမ့်မယ်လို့မျှော်လင့်ရပါတယ်ဒီကရရသက်တပ်အတွင်းကကုလသမဂ္ဂဥရောပဌာနချုပ်ရှိရာဆွေဇလာနိုင်ငံဂျနီဗာမြို့မှာနိုင်ငံပေါင်း65နိုင်ငံကကိုယ်စားလှယ်ပေါင်း200ကျော်တက်ရောက်ပြီးဆွေးနွေးခဲ့ကြတာပါ VOA သတင်းတော့လီဆာရှလိုင်းဂျနီဗာကနေသတင်းပေးပို့ထားတာကိုကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်အကြာမီထွက်ပေါ်လာတော့မယ်ဒီနိုင်ငံတကာသဘောတူညီချက်အသစ်ဟာစစ်ပွဲတွေအတွင်းအရသားတွေအပေါ်ထိခိုက်မှုရှော့ချနိုင်ဖို့အတွက်ပောက်ကွဲစီတတ်တဲ့လက်နက်တွေအသုံးပြုတိုက်ခိုက်တာကိုကန့်သတ်ဖို့ဖြစ်ပါတယ်အဲ့ဒီအထဲမှာလေကြောင်းကနေဘုံကျဲတိုက်ခိုက်တာရော့ကက်ပြောင်းအများအပြားပါပြီးဒရဇပစ်လို့ရတဲ့ရော့ကက်စနစ်မော်တာလက်နဲ့စတာတွေနဲ့လူနေမျိုးကြီးမျိုးငယ်တွေကိုတိုက်ခိုက်တာတွေကိုတားမြစ်တာတွေပါဝင်ပါတယ်ဒီလက်နဲ့အမျိုးအစားတွေဟာလူသူမရှိတဲ့စစ်မြေပြင်တွေမှာအသုံးပြုဖို့အတွက်ဖြစ်ပါတယ်ဒါတွေကိုလူနေမျိုးရွာတွေလိုနေရာတွေမှာအသုံးပြုတိုက်ခိုက်ခဲ့ရင်တေချေထိခိုက်ပျက်စီးမှုဟာအလွန်ပြင်းထန်ပါတယ်ပောက်ကွဲမှုပြင်းထန်တဲ့လက်နဲ့ကြီးတွေနဲ့မျိုးကြီးမျိုးငယ်တွေကိုပစ်ခတ်တိုက်ခိုက်တဲ့အတွက်နှစ်စဉ်ထောင်းနဲ့တောင်းနဲ့ချီတဲ့အရသားတွေတေးချေတန်ရာရပြီးအရဖက်အခြေခံအစာအုပ်တွေပျက်စီးရတယ်လို့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေစုပေါင်းပါဝင်ဖွဲ့စည်းထားတဲ့နိုင်ငံတကာပောက်ကွဲစီတတ်သောလက်နက်များဆိုင်ရာကွန်ရက် INEW ကအစိုးရခံတင်ပြထားပါတယ်။ဒီအစိုးရခံစာဟာမကြာသေးမီကမှယူကရိန်း၊အီသီယိုးပီးယား၊အီရတ်၊ဂါဇာ၊ယေမင်၊ဆီးရီးယားစားတဲ့နိုင်ငံတွေကနေရရှိတဲ့အချက်အလက်တွေကိုအခြေခံပြီးဖော်ပြထားတာဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေကစစ်ပွဲတွေမှာပေဆုံးဒဏ်ရာရခဲ့သူတွေရဲ့90%ရာခိုင်နှုန်းဟာအရသားတွေဖြစ်ပါတယ်။ဒီလက်နက်တွေကြောင့်ပေဆုံးဒဏ်ရာရသူတွေအလွန်များပေမဲ့အခုဆွေးနွေးနေတဲ့သဘောတူညီချက်ပါအချက်အလက်တွေကိုအားနည်းသွားအောင်လုပ်တဲ့နိုင်ငံတချို့ရှိပါတယ်။အဲ့ဒီအထက်မှာဘယ်လ်ဂျီယံ၊ကနေဒါ၊ Israel ၊ Turkey ၊ Britain နဲ့ American ပြည်ထောင်စုလိုနိုင်ငံတွေပါဝင်နေတယ်လို့ပောက်ကွဲစီတတ်တဲ့လက်နက်ဆိုင်ရာကွန်ရက် INEW ကပြောဆိုပါတယ်။ ပေါက်ကွဲစီတတ်တဲ့လက်နက်တွေအသုံးပြုမှုနဲ့ပတ်သက်ပြီးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာသဘောတူညီချက်တွေရှိထားပြီးအဲ့ဒီသဘောတူညီချက်ပါအချက်တွေကိုသာသဘောတူညီချက်အစ်စ်မှထပ်မံထည့်သွင်းအသုံးပြုဖို့နဲ့ရှိပြီးသားသဘောတူညီချက်တွေထက်ကျော်လွန်ပြီးမလုပ်ဖို့အဲ့ဒီနိုင်ငံတွေကတင်ပြညင်းဆိုကြတယ်လို့ INEW အဖွဲ့ရဲ့ညှိနှိုင်းဆောင်ရွက်ရေးမှူးလော်ရာဘွိုင်လိုကပြောပါတယ်ရုရှားနိုင်ငံကိုနာမည်တပ်ပြီးပြောဆိုခဲ့ခြင်းမရှိပေမဲ့သဘောတူညီချက်အစ်စ်မှာဒီထက်ပိုပြီးပါဝင်သင့်တယ်လို့လော်ရာဘွိုင်လိုကပြောပါတယ်
The situation in Ukraine where we're seeing extensive use and widespread use
Ukraine မှာလေကြောင်းကနေဖုံးကျတာမစ္စိုင်းတုံးတွေအပါဝင်အပြင်းထန်ပောက်ကွဲစေတဲ့လက်နက်တွေကိုအများအပြားနဲ့ကြဲကြဲတင့်တင့်အသုံးပြုပြီးအဓိကကျတဲ့မြို့ကြီးမြို့ငယ်တွေကိုတိုက်ခိုက်တာကိုမြင်နေရပါတယ်ဒါကြောင့်ကမ္ဘာနိုင်ငံတွေအနေနဲ့ဒီကိစ္စကိုအလင်းနဲ့မထားဘဲမနေနိုင်ကြပါဘူး
လူသားချင်းစာနာမှုဆိုင်ရာဌာနတွေဖွင့်လှစ်နိုင်ဖို့ဒီသဘောတူညီချက်ထဲမှာထည့်ဖို့ကိုအီတလီ၊မက္ကဆီကို၊တိုဂို၊နိုင်ဂျီးရီးယား၊ဩစတြေးလျ၊နယူးဇီလန်စတဲ့နိုင်ငံတွေအပါအဝင်နိုင်ငံတချို့ကအလေးအနက်တောင်းဆိုကြပါတယ်။တေချေထိခိုက်ဒဏ်ရာရသူတွေနဲ့ပတ်သက်ပြီးကူညီထောက်ပံ့ရေးကိစ္စတွေကိုဆွေးနွေးနေဆဲဖြစ်ပြီးဘလို့အကူအညီထောက်ပံ့မျိုးမဆိုဒဏ်ရာရသူ၊တေဆုံးသူရဲ့မိသားစုနဲ့ဒဏ်ရာရသူရဲ့မိသားစုတွေပါဝင်သင့်တယ်လို့INEW ရဲ့အရတားများဆိုင်ရာအကျိုးဆောင်ဌာနမန်နေဂျာအယ်မာတယ်လီဇင်ကပြောပါတယ
် includes that ensuring basic needs are met and
ထိခိုက်ဒဏ်ရာရသူတွေအတွက်ကူညီထောက်ပံ့မှုတွေထဲမှာသူတို့အတွက်အခြေခံလိုအပ်ချက်တွေပြည့်ပြည့်စုံစုံရဖို့လိုပါတယ်အရေးပေါ်ဆေးဝါးကုသမှုရရှိဖို့စရတွေပါဝင်ရပါမယ်ဒါတွေဟာအလွန်အရေးကြီးပါတယ်ကိုယ်လည်းအင်္ဂါဆုံးရှုံးသွားသူတွေကိုရုပ်ပိုင်းဆိုင်ရာပြန်လည်ပြုစုပြောထောင်ပေးရပါမယ်။စိတ်ပိုင်းဆိုင်ရာနဲ့လူမှုရေးအရကူညီပေးဖို့ဆိုတာကိုအမြဲလိုလိုမိနေတတ်ကြပါတယ်။တကယ်တော့ဒီအချက်ဟာအလွန်ရေးချီပါတယ်။ဒီကိစ္စမျိုးတွေပါဝင်ဖို့လိုအပ်ပါတယ
်။ဒီသဘောတူညီချက်အစ်စ်အတွက်ဆွေးနွေးပွဲထဲမှာရုရှားနဲ့ဆီးရီးယားကမပါဝင်ပါဘူး။တရုတ်ကတော့အစောပိုင်းမှာပါဝင်ခဲ့ပေမဲ့နောက်ပိုင်းညှိနှိုင်းဆွေးနွေးမှုတွေမှာပါဝင်ခြင်းမရှိတော့ပါဘူး။INEW ကွန်ရက်ကတော့ဂျွန်လာလေးတော့မှသဘောတူညီချက်နောက်ဆုံးအဆင့်အပိသက်ဆွေးနွေးတဲ့အခါမှာတရုတ်ကိုပါဝင်စေချင်ကြပါတယ်။ဒါကတော့လူနေမျိုးရွာတွေကိုဘုံလက်နက်တွေနဲ့မတိုက်ခိုက်ဖို့သဘောတူညီချက်အစ်စ်အကြောင်းကိုတင်ပြခဲ့တာဖြစ်ပါတယ်။ဆက်လက်ပြီးတော့မြန်မာပြည်ဘက်ကအခြေအနေတချို့ကိုတင်ပြပါအောင်မယ်။မန္တလေးမြို့မှာဘုံပေါက်ကွဲမှုတစ်ခုဖြစ်ခဲ့ဒါမှထိခိုက်ဒဏ်ရာရသူ2ယောက်ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်တိုင်းဒေသမျိုးနယ်တွေမှာလည်းပြီးခဲ့တဲ့၃ရက်အတွင်းပြစ်ခတ်မှုပောက်ကွဲမှုတွေစတိုက်ဖြစ်ခဲ့သလိုလမ်းမတော်မျိုးမှာပြစ်ခတ်ခံရတဲ့အတွင်းစစ်တပ်ရရှိတယောက်အပြင်းထန်ဒဏ်ရာရရှိခဲ့သလိုအင်အားလမ်းပြစ်ခတ်မှုမှာလည်းဒဏ်ရာရရှိသူတွေရှိတယ်လို့စစ်ကောင်စီပြောခွင့်ရက VOA ကိုပြောဆိုခဲ့ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်အစုံကိုမတ်စုမြတ်မွန်ကပြောပြပါလိမ့်မယ်။
မန္တလေးတိုင်းချမ်းအေးတာဆန်မြို့နယ်62လမ်းပေါ်မှာဒီနေ့ဧပြီလ17ရက်နေ့အစောပိုင်းတုန်းကပောက်ကွဲမှုတစ်ခုဖြစ်ခဲ့တာမှာပောက်ကွဲချိန်လက်မဖြတ်သွားတဲ့အင်စီကားတစ်စီးထိမှန်ခဲ့လို့ကားပေါ်ပါသူတို့ချို့ဒဏ်ရာရခဲ့ပါတယ်62လမ်းပေါ်လမ်း30နဲ့29လမ်းကြားကဖုန်ကြီးကျောင်းဝင်းရဲ့အပြင်ဘက်နားမှာပောက်ကွဲမှုဖြစ်ခဲ့တာလို့မျက်မြင်ဒေသခံတယောက်က VOA ကိုပြောပြပါတယ
်ကျွန်တော်တို့လည်းအိမ်သားမှာဆိုတော့ကျတော့သူတို့ဖြစ်သွားတော့ဂျီတူပဲဂျီတူပိုင်းကိုထိသွားတယ်ဒဏ်ရာရတော့ကျွန်တော်တရားလောက်တော့နှုတ်ဦးလို့ကြားရတယ်အရှင်မိသားစုသူတို့လည်းနေတော်တော်ကြီးရောသူတို့လူမျိုးကြီးရောယူထားတယ်ဆက်ဆက်ဆက်တော့
ရန်ကုန်တိုင်းတဲကမြို့နယ်တော်တော်များများမှလည်းပြီးခဲ့တဲ့၃ရက်အတွင်းပြစ်ခတ်ဖောက်ခွဲတိုက်ခိုက်မှုတွေဆက်တိုက်ဆိုသလိုဖြစ်နေပါတယ်။ကမာရွတ်မြို့နယ်အင်အားလန်ဘော်ကလုံခြုံရေးဂိတ်တစ်ခုကိုဧပြီ10ရက်တနင်္ဂနွေနေ့အစောပိုင်းတုန်းကတနတ်သမားတချို့ပြစ်ခတ်မှုတွေရှိခဲ့သလိုလမ်းမတော်မြို့နယ်မှာတနင်္ဂနွေနေ့မှာပဲပြစ်ခတ်မှုဖြစ်ခဲ့ပါတယ်။လမ်းမတော်ကပြစ်ခတ်မှုမှာစစ်တပ်အရာရှိတယောက်အပါအဝင်၃ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့မျက်မြင်တယောက်ကပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မြင့်ထွန်းကလည်းနှစ်နေရာလုံးမှာဒဏ်ရာရသူတွေရှိခဲ့ပြီးတော့လမ်းမတော်မှာဒဏ်ရာရသူတယောက်ဒဏ်ရာပြင်းထန်တယ်လို့ VOA ကိုပြောပါတယ်။လမ်းမတော်မှာပြစ်ခတ်ခံရတဲ့အထင်းမှာစစ်တပ်အရာရှိတယောက်ပါတယ်ဆိုတာကိုသူကအတိမပြုတ်သလိုညင်းလဲမညင်းပါဘူး
။လမ်းမတော်မှာဖြစ်တာမှာတော့ကျွန်တော်တို့ဒဏ်ရာရတော့ရှိတယ်ကြ။ဒဏ်ရာရတဲ့အဖွဲ့ရှိတယ်၊တေဆုံးတဲ့အဖွဲ့တော့မရှိဘူး။ဒဏ်ရာရသွားတဲ့ဟာရှိတယ်။ဒီအနားနဲ့ကျွန်တော်တို့ဒဏ်ရာရသွားတဲ့ဟာရှိတယ်အဲ့လောက်ပါပဲကြာ။ဟောဖေးယုံပို့ရတဲ့ဟာရှိတယ်။အဲ့မှာစိုးရင်ရတဲ့စိုးရင်ရခံရတဲ့လူတွေရှိပါတယ်ကြာ။လမ်းမတော်မှာတော့စိုးရင်ရတယောက်တန်းတဲ့လူတွေကတော့မစိုးရင်ရပါလားပါပဲ။လုံခြုံမှုရှိအောင်ဆိုကျွန်တော်တို့ဆောင်ရွက်လျက်ရှိကြ။အဲ့လိုဆောင်ရွက်တဲ့နေမှာကျွန်တော်ဆန်စည်းရမယ့်လူတွေရှိပါတယ်။ဆန်စည်းရမှုတွေရှိတယ်ရန်ကုန်မန္တလေးရောပေါ့အခုလုံးမှာတော့ကျွန်တော်တို့ဆန်စည်းရမှုတွေရှိတယ်။အဲ့ဒီဆန်စည်းရမှုတွေပတ်သက်ပြီးကျွန်တော်တို့ဆောက်ပြနေပါတယ်။
တချို့သတင်းတွေထဲမှာတော့တနက်နဲ့ပြစ်ခတ်ရသူဟာ Lamarom Munega, Sipa Ocho Yi Dawingan, Bohu Diao Chibiro, Tesson Dore, Lupopia Javare, VOE and Nine Dago, a team of Yunai Mau, Seo Cho Yi Munet Chide, Lindaya Munet Male, Tinigun in Yat Satanai Laudonga, the Nepikamu to Chu Chikevare, Lindaya, Tamago Nam Hapchide, Dipikamu, Kalanangani, Mindrigare, Ditagan Diaga, VOE, Kulupian Javare.
ตะมาวงแล้วตัวนาไอ้โหตะมาจิตแทบตายจ้าเลยโหอะมาจมอะดิโหจมอะไล่ช่องเลยโกช่องเลยตัวมาจ้าดังโหชุบชุบเราจ้าไอ้นี้ก็ดีมาเนี่ยดิปะยินน้องออนไลน์เนาะเนี่ยไปแชร์มาอีกตัดเลยได้สิบาเลยอีกแค่เป็นเนี่ยไม่ต้องเลยจมอะจ้าอะไรนี่ที่แกไปอ่ะเราไม่รู้สิเลยตัวว่าจีเอ็นพีดีเอฟอภัยก็ไล่ตายมาตักไข่หมู่ฤาเลิกเลยตัวรู้เยเฟซบุ๊กหรือหูกุญแจมาพบปะท้าบาเลย လောက်သမားတွေကိုဖိနှိပ်နေတဲ့လိုင်တာယာစက်မှုစုံကစက်ရုံပိုင်ရှင်တွေလာရောက်စုဝေးစားတောက်တတ်တဲ့နေရာကိုအဓိကထားပြီးလှုပ်ဆောင်ခဲ့တာလို့လဲဆိုထားပါတယ်။ရန်ကုန်မြို့ရဲကမြို့နယ်တွေဖြစ်တဲ့တွန်တီကောင်းမှုရွှေပြည်သားလိုင်တာယာအင်းစိန်မင်္ဂလာတုံတုံးခွလိုင်ကမယွန်းနဲ့လမ်းမတော်မြို့နယ်တွေမှာဧပြီလ9ရက်တောက်ကြနေ့ကစလို့ပြစ်ခတ်မှုနဲ့ပောက်ကွဲမှုတွေရှိနေတာပါ။အခုလိုပြစ်ခတ်တ
ကျွန်တော်တို့ကတိုက်ခိုက်မှုဖြစ်ပွားခဲ့တာတွေနဲ့ပတ်သက်ပြီးတော့မဆူမြတ်မော်ပြောပြသွားတာပါအခုဆက်လက်ပြီးတင်ပြပေးမယ့်ဆောင်းပါးတစ်ပုဒ်ကဆိုလို့ရှိရင်တော့ပဋိပက္ခတွေဖြစ်နေတဲ့ရုရှားနဲ့ယူကရိန်းနှစ်နိုင်ငံစလုံးဟာကမ္ဘာပေါ်မှာဂျုံအများဆုံးထုတ်လုပ်တဲ့နိုင်ငံတွေဖြစ်ပါတယ်ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲကြောင့်ရုရှားအပေါ်ပိတ်ဆို့တံခါးမှု အမေရိကန်အနောက်ခြမ်းဝိုင်ယိုမီပြည်နယ်ကစကော့စတန်ပေးပို့ထားတဲ့သတင်းကိုမက်ခင်ဖြူသေးကဆက်လက်ပြောပြပါလိမ့်မယ်
။ဝိုင်ယိုမီပြည်နယ်အရှိတ်ကျန်းအယ်ဗင်မြို့အပြင်ဘက်ကလယ်သမားတွေသူတို့ရိတ်သိမ်းထားတဲ့ပြောင်းငွေကိုဈေးကွက်ထဲတင်ဖို့ရောင်းချမဲ့အချိန်ဟာစောင်းဝင်းဂျုံတွေဈေးကောင်းနေချိန်ဖြစ်ပါတယ်။ကမ္ဘာပေါ်မှာဂျုံအများဆုံးတင်ဖို့ရောင်းချတဲ့ရုရှားနဲ့ပစ္စမမြောက်အများဆုံးတင်ဖို့ရောင်းချတဲ့ယူကရိန်းနိုင်ငံအကြားပြိပခဖြစ်နေတာကြောင့်ဂျုံတွေဈေးတက်နေတာပါ။ဝိုင်ယိုမီပြည်နယ်ဂျုံဆိုင်ပြည်သူများအသင်းဥက္ကဋ္ဌကန်နီထရမင်းကအခုလိုပြောပါတယ
်။ They market their wheat worldwide just like everybody else does as much as they can.
သူတို့ကတကမ္ဘာလုံးကိုဂျုံတင်ပို့နေတာပါ။တခြားနိုင်ငံတွေလည်းဒီလိုပဲရောင်းလို့ရတဲ့လောက်တော့ရောင်းကြတာပါပဲ။ဒါပေမဲ့အခုသူတို့စီကဂျုံမရတော့ဘူးဆိုတော့တခြားနိုင်ငံတွေကလိုအပ်ချက်ပြည့်မီအောင်ထုတ်ရတော့မှာပေါ့။ပြဿနာကသူတို့မှလည်းຫນွေဥမစိုက်တဲ့ဂျုံတွေကိုအခုကတည်းကစဆိုက်ရတော့မယ့်အချိန်ပါ။ဒါပေမဲ့စစ်ဖြစ်နေတော့မစိုက်ပြိုးနိုင်ပဲဖြစ်နေပါတယ်
။ဒီလိုမတိကျမှုတွေကြောင့်လက်သမားတီရွန်အာဒါဆင်ကတော့အနီးနားနီဘရတ်စကာပြည်နယ်ကဂျုံစည်းအပါအဝင်ကုန်စည်နှုန်းအတက်အကျတွေကိုအွန်လိုင်းကနေစောင့်ကြည့်နေပါတယ်။ဝိုင်ယိုမီမှာစောင်းမင်းမှာစိုက်တဲ့ဂျုံတွေရိတ်သိမ်းဖို့လေးလလောက်လိုပါသေးတယ်။ဂျုံစည်းကဒီတိုင်းတက်နေုံမယ်ဆိုရင်တော့ဩဂတ်လကျရင်ဂျုံစိုက်လေသမားတွေပိုများလာနိုင်တယ်လို့လယ်သမားတီယွန်အက်ဒါဆန်ကပြောပါတယ်
။ Well, anytime we get an increase, we always like that. Mainly because usually our
ဈေးပဲချိန်တက်တဲ့ကျွန်တော်တို့ကတော့ကြိုက်တာပါပဲ။ကျွန်တော်တို့အတွက်ကအရင်နဲ့အမြတ်ကပုံမှန်အားဖြင့်သိတ်ခွာတာမဟုတ်ပါဘူး။အခုသာဈေးကောင်းနေတာပါ။ဒါကဘလောက်ကြာမှလဲ။ညှို့နေပေမဲ့အသေးအတွက်ထားလို့တော့မရပါဘူ
း။မယုံမီပြည်နယ်မြို့တော်ရှန်ရန်ကလွှတ်တော်အမတ်တွေနဲ့စီယုံလုံဆောင်သူတွေကတော့အခုချိန်မှာအိန္ဒိယနိုင်ငံကဂျုံတွေတိတိတသားတိုးထုတ်လာတာကြောင့်ဂျုံဈေးခန့်မှန်ပြန်ကျလာနိုင်တာကိုနားလည်ထားကြပါရစေ။ဝိုင်ယိုမီပြည်နယ်ဂျုံဈေးကွက်ဆိုင်ရာကော်မရှင်အမှုဆောင်ညွှန်ကြားရေးမှူး Keith Kennedy ကအခုလိုပြောပါရစေ။
There's a whole lot of pieces to the puzzle.
ရလွေထိထုတ်လို့ရတဲ့ကိစ္စမဟုတ်ပါဘူး။ဂျုံဈေးတက်လို့ဂျုံပူဆိုင်မယ်ဆိုပြီးလုပ်လို့မရပါဘူး။ဒီနေ့ຫນွေဥမာဆိုင်မဲ့ကော်ပိုရိတ်ငန်းတွေအတွက်လိုအပ်တဲ့စုစုမှုဒုံလုံးလောက်လောက်ရှိမရှိမတိကျမြေယာမှုတွေရှိနေခြင်းဈေးကောင်းလုံးရောင်းနိုင်မယ့်အခြေအနေရှိမရှိအားလုံးတွေ့ချက်ရပါမယ်
။ဂျုံဈေးတက်လာတာကလယ်သမားတွေအတွက်အမျက်ပိုများတယ်လို့ပြောကြပေမဲ့လယ်သမားတွေကတော့တခြားကုန်ကျစရိတ်တက်တာနဲ့ယူကရိန်းစစ်ပွဲကြောင့်ဖြစ်လာတဲ့အခက်အခဲတွေကြောင့်အမျက်ရတဲ့လောက်မရကြဘူးလို့ပြောပါတယ်
။ A great deal of the world'sphosphate and potash come from the Ukraine and Russia as well and with those cut off as well
phosphate နဲ့ potash တမျိုးစားအများစုကလည်း Ukraine နဲ့ Russia ကပဲတင်ပို့တာပါအခုဒါတွေပြတ်သွားပြီတရုတ်ကလည်းအကန့်အသတ်နဲ့ပဲတင်ပို့တာဆိုတော့မျိုးစားလိုအပ်ချက်ကလည်းဒေသမားတွေပဲအကျိုးအမြတ်ထိခိုက်စေပါတယ
်ကြားပြင်ဒီဇယ်စီးဆေးတက်တာကလည်းရိတ်သိမ်းစရိတ်နဲ့တည်ယူပို့ဆောင်ကတွေပိုပြီးများလာတာပါဒီလိုကုန်ကျစရိတ်တွေတက်တဲ့အခါဂျုံစည်းလေးလိုက်တက်ရတယ်လို့ခန်နီထရမင်းကပြောပါတယ်
။ Whatever happens over there
ဘုမဘာဖြစ်ဖြစ်နောက်ဆုံးဘလို့ပဲအဆုံးသတ်တာ ဘသူပဲအဲ့ဒီနေရာကိုအုတ်ချုပ်အုတ်ချုပ်အဆုံးမှာတော့သူတို့လည်းဂျုံပြန်ဆိုင်လာကြမှာပါပဲ
လေရဆက်စစ်သူတွေကတော့အမေရိကန်ပြည်အောင်စုမှာဂျုံနဲ့လုတဲ့ပေါမုတ်ဆေးဟာ3ဆင့်ကနေ5ဆင့်အထိတက်နိုင်တယ်လို့ခန့်မှန်းကြပါတယ်ယူကရိန်းမှာဆစ်ဖြစ်နေတာကြောင့်အဲ့ဒီမှာပုံမှန်ဂျုံရိတ်သိမ်းလေးရှိတဲ့ဇွန်လကုန်နဲ့စူလိုင်လအစပိုင်းတွေမှာဂျုံဆေးပိုတက်လာဖို့ခန့်မှန်းထားကြပါတယ်ရှင်
ဒါကတော့ယူကရိန်းစစ်ပွဲကြောင့်ဂျုံဆေးတက်သွားတဲ့အကြောင်းမက်ခင်ဖြူထေးပြောပြသွားတာပါ VOA ရဲ့အင်္ဂါနေ့မနေ့ပတ်တန်လွှဲစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့လျှက်စစ်ကားအကြောင်းပြောထားတဲ့နိုင်ငံတကာဆောင်းပါးတစ်ပုဒ်ကိုတင်ပြပါအောင်မယ်။လျှက်စစ်ကားတွေရေပန်းစားလူကြိုက်များလာနေတာကြောင့်အဲ့ဒီလျှက်စစ်ကားတွေအတွက်အပိုးပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေလည်းဝယ်ယူအားကိုမှီအောင်ထုတ်လုပ်ရေးအပိုင်းမှာအချိန်မြင့်လှုပ်ဆောင်လာနေရပါတယ်။လျှက်စစ်ကားတွေအတွက်အပိုးပစ္စည်းတွေထုတ်လုပ်နေတဲ့ဂျာမနီနိုင်ငံကကုမ္ပဏီတစ်ခုအကြောင်းရိုက်တာသတင်းဆောင်ပါကိုကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြပေးပါလိမ့်မယ်
။လျှက်စစ်ကားတွေလူသုံးများလာတဲ့အတွက်တမယိုးကြလောင်စာစီနဲ့မောင်းကြတဲ့ကားအဖို့ပစ္စည်းတွေထုတ်လုပ်တဲ့ကုမ္ပဏီတွေအတွက်ချင်းချောက်မှုတွေရှိလာပေမဲ့ DE Connectivity လို့လျှက်စစ်ကားအဖို့ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေအတွက်တော့ဝယ်ယူအားကိုအလင်းမီအောင်မနေ့ကျစူးစမ်းထုတ်လုပ်နေရပါတယ်။ဒီကုမ္ပဏီကအင်ဂျင်အတွက်လောင်စာစီပို့ပေးတဲ့စနစ်ကနေကားတွေကဖြောပြေးရေးအတွက်သုံးတဲ့လျှက်စစ်ပစ္စည်းတွေအစုံကားထဲမှာရှိတဲ့မိုင်းနေနဲ့ချီရှည်လျားတဲ့လျှက်စစ်ပစ္စည်းဆက်သွယ်ရေးဘိုင်းနဲ့ဆိုင်တဲ့ပစ္စည်းတွေကိုထုတ်လို့ရောင်းချနေတာပါလျှက်စစ်ကားခင်မှာလိုအပ်လာနေတဲ့လျှက်စစ်ပစ္စည်းတွေကလည်းတဖြည်းဖြည်းပိုကြီးပိုရှုပ်ထွေးလာနေတာပါသူတို့လုပ်ငန်းနဲ့ပတ်သက်လို့ကုမ္ပဏီရဲ့ဥရောပအရှေ့လယ်ပိုင်းနဲ့အာဖရိကတိုက်ဆိုင်ရာအကြီးအကဲမတ်တီးယားလက်နာကအခုလိုရှင်းပြပါတယ
် Yani Elektromobilitätlebt natürlich von Strom und Spannung.
Das ist diese Mura, das ist eine Bua ကမှာဖြစ်ပေါ်တာပါ။အဲဒီလက်စစ်နဲ့ဘူဟာကားထဲမှာလုတ်ဖြောင်လို့နီးလန့်ရှာပြီးတော့ဖန်တီးရတာပါ။ကျွန်တော်တို့ဟာလက်စစ်နဲ့ဘူဟာအကြားလက်စစ်စည်းစိမ်မှုရှိအောင်လို့လုတ်ဆောင်ပြီးတဲ့နီးစနစ်ပိုင်းကိုပန်ဆိုင်တဲ့ကျွမ်းကျင်ပညာရှင်တွေပါ။ဒီနီးပညာနဲ့ကျွန်တော်တို့ရဲ့ customer တွေနဲ့လုတ်ဖို့ကံပြည့်တွေကိုကူညီနိုင်ပါတယ
်။ဒါကြောင့်လဲကုမ္ပဏီဟာဂျာမနီနိုင်ငံတောင်ပိုင်းက World New မှာလျှက်စစ်ကားတွေအတွက်အပိုးပစ္စည်းထုတ်လုပ်တဲ့သီးသန့်စက်ရုံကိုဒေါ်လာ125သန်းအကုန်ကျခံပြီး2020ခုနှစ်မှာတည်ဆောက်ခဲ့ပါတယ
် With this transformation as well as because our parts are getting bigger
ဒီလိုမျိုးခုလုံးကပြောင်းလဲမှုတွေစင်ခေါ်မှုတွေနဲ့ရင်ဆိုင်ရတာပါကျွန်တော်တို့ထုတ်လုပ်ရတဲ့ပစ္စည်းတွေဆိုရင်လည်းတဖြည်းဖြည်းကြီးလာပြီးတော့ပိုပြီးရှုပ်ထွေးနေနေလာတာဒါတွေကိုပို့ပြရတာရှိလာပါတယ်။ဒါကြောင့်မို့ရှေ့လျှောက်ဆိုလို့ရှိရင်လက်စက်ကသုံးဆွဲသူတွေများလာတာနဲ့အမျှများထုတ်ဖို့လိုလာပါတယ်။ကျွန်တော်တို့ရဲ့ထုတ်လုပ်မှုနဲ့ဤပညာပိုင်းဆရာတွေကိုပြောင်းလဲမှုနဲ့ညီလိုက်လုပ်နိုင်ဖို့ပြောပါတယ်
။ကားအပိုးပစ္စည်းတွေထုတ်လုပ်ရောင်းချသူတွေကတမယိုးကြလောင်စာစီသုံးတဲ့ကားအင်ဂျင်တွေထုတ်လုပ်ရေးဆက်ယုံတွေကိုရောင်းပစ်ပြီးလျှက်စက်ကားအပိုးပစ္စည်းထုတ်လုပ်ရေးဆက်ယုံတွေနဲ့အစားထိုးဖို့ကြိုးစားနေချိန်မှာ DE Connectivity Company နဲ့ပြိုင်ပွဲဖြစ်တဲ့ Sansata TechnologiesAmphenol Corporation နဲ့ Molex လို့ကုမ္ပဏီတွေကတော့တံပိုးကြီးတဲ့ကားအပိုးပစ္စည်းတွေကိုတမယိုးကျကားထုတ်လို့ရကလျှက်စစ်ကားပြောင်းထုတ်ဖို့ပြင်ဆင်နေကြတဲ့စက်ရုံတွေကိုရောင်းချဖို့အတွက်ခြေလှမ်းပြင်နေကြပါတယ
် Yeah electromobility is all about electrical power and high voltage and we are producing
This is using us ရကလျှက်စစ်တအားနဲ့ဘူအားကောင်းမှုအရေးကြီးပါတယ်ကျွန်တော်တို့ကကားထဲမှာလျှက်စစ်တအားကိုတနည်းအားကနေပြီးတနည်းအားရောက်အောင်လုပ်ပြီးတဲ့ sensor နဲ့လျှက်စစ်ပေါင်းကူးမှုပိုင်းမှာပူဆောင်သူဖြစ်နေရှိနေတာဆိုတော့ဘေးကင်းမှုနဲ့ယုံကြည်စိတ်ချမှုကအရေးကြီးပါတယ
်။နှစ်စဉ်ဝင်ငွေဒေါ်လာ15ဘီလီယံရှိတဲ့ DE ကုမ္ပဏီမှာကားအပိုးပစ္စည်းကရတဲ့ဝင်ငွေက40ရာခိုင်နှုန်းရှိတာကြောင့်တခြားကုမ္ပဏီတွေတဲ့ကမ္ဘာမှာကားအပိုးပစ္စည်းအများဆုံးထုတ်လုပ်တဲ့ကုမ္ပဏီတစ်ခုဖြစ်နေပြီးအများစုကအားကျစရာလည်းဖြစ်လာနေပါတယ်။
Yeah, we as a leader in the technology of connectivity and sensor solutions, we are the experts.
Sensor နဲ့လက်စစ်ပေါင်းကူးမှုပိုင်းမှာဥဆောင်သူဖြစ်တဲ့ကျွန်တော်တို့ဟာလက်စစ်ပိုင်းရော data သင်ဆင်းမှုပိုင်းမှာပါကျွမ်းကျင်တဲ့အတွက်ကားထဲမှာရှိတဲ့ဆက်သွယ်ရေးနှုတ်ဝတ်အတွင်းမှာဖြည့်ရှင်းလို့ရတဲ့နည်းလမ်းတွေကိုကျွန်တော်ရဲ့ customer တွေအတွက်တည်ဆောက်ပေးထားပါတယ
်။ Company ရဲ့တန်ဖိုးဟာလည်းဒေါ်လာ43ဘီလီယံရှိတာကြောင့် Nissan နဲ့ Renault ကား company တွေတဲ့တန်ဖိုးပုံများပြီးကားအပိုးပစ္စည်းတွေအများအပြားထုတ်လုပ်နေတဲ့ Continental Company တဲ့သုံးစပိုကြီးပါလေခင်ဗျာ
ဒါကတော့ခေတ်စားလာနေတဲ့လျှက်စစ်ကားတွေအကြောင်းကိုဇော်ဝင်းလိုင်ပြောပြသွားတာပါ VOA အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ်ပေါ်ကဇက်လန်းတွေ one click ခလုတ်တချက်နှိမ့်ုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA ရဲ့အင်္ဂါနေ့မနက်ဖက်အတန်းလင့်အစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ်။နောက်တော့တာဆီယမ်းရဲ့အစီအစဉ်တွေထဲမှာဆိုလို့ရှိရင်သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့အစီအစဉ်ထားပါတယ်ခင်ဗျာ
။ဒီကောအပေါ်မှာတော့လက်တမောတော့ဆက်ခတ်သွားတယ်မှာဈေးတော့အကြပ်ပတ်တွေဥတည်သွားတယ်မှာ။သဘာမှာတချို့အရေးဒေတာတွေလည်း
မကြမီထုတ်လွှင့်မဲ့စီးပွားရေးအစီအစဉ်ထဲမှာအပြည့်စုံကိုနားတော်တာဆင်ရပါမယ်။ဒါအပြင်အပတ်စဉ်တင်ဆက်နေကြဘလော့ဂါတွေပြောသမျှတက်တက်ရောင်အစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော်ဖို့စီစဉ်ထားပါတယ်။အဲ့ဒီပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းဆောင်ပါတစ်ပုဒ်ကိုဦးစွာတင်ဆက်ပါဦးမယ်ခင်ဗျာ။ဧပြီလပထမအပတ်မှာရာသီဥတုဖောက်ပြန်မှုအရေးဆွေးနွေးတဲ့ညီလာခံတရက်ကိုဒူဘိုင်းမှာကျင်းပခဲ့တာပါ။ဂျော်ဒန်နိုင်ငံမှာရင်ဆိုင်နေရတဲ့ရေအခက်ခဲကိုပါဆွေးနွေးခဲ့ကြပါတယ်။ဒီ AP သတင်းကဆောင်းပါးကိုအခြေခံပြီးတော့နန်းလောင်ကတင်ပြထားပါတယ်ခင်ဗျာ
။ဂျော်ဒန်နိုင်ငံမှာနှစ်အပူချိန်ဆက်တိုက်တိုးလာနေသလိုတွင်ထွက်ရေချိုးလက်အကြီးအကျယ်ရှာပါလာနေချိန်မှာပဲလူဦးရေတိုးတက်မှုနဲ့ဆက်ပြေးလုံငန်းကြောင်းရေလိုအပ်ချက်တွေပိုးပြီးတော့မြင့်တက်လာတယ်လို့ကုလသမဂ္ဂကပြောပါတယ်။ကျော်ရနိုင်ငံအထက်ကမိခိုးနေရတဲ့ရေအောင်းလွာထက်ကတချို့နေရာတွေမှာတစ်နှစ်ကို10မီတာကျော်လောက်ရေတွေခန့်လာနေပြီးတော့တိုးတက်လာမယ့်လက္ခဏာမတွေ့ရဘူးလို့ UNICEF ကပြောပါတယ
် Jordan is one of the most water scarce countries in the world
ရေကြိုသိပ်ရှားတဲ့ကမ္ဘာနိုင်ငံတွေထဲမှာ Jordan ပါပါတယ်လူတူအတွက်တစ်နှစ်ကိုရေကားလန်3,000လောက်လိုပေမဲ့ Jordan မှာတော့16,000လောက်ပဲရှိပါတယ်ဒါရေသိပ်ရှားလို့နဲ့ဆိုတာကိုညွှန်ပြနေတာပါဥရုရာသီပြောင်းလဲမှုကြောင့်ဒီအခြေအနေက3ဆလောက်ပိုဆိုးလာပါတယ်မိုးလေနဲလာတဲ့အတွက်မြေပေါ်မြေောက်ရေရင်မြစ်တွေထိခိုက်နေပါလေ
။ Syria, Iran နဲ့ Yemen နိုင်ငံကနေရောက်လာတဲ့ဒုက္ခသည်တွေကြောင့်လဲ Jordan နိုင်ငံကလက်ရှိအခက်အခဲတွေပိုးပြီးတော့ဆိုးလာတာပါ။ဥရုယာသီပြောင်းလဲမှုနဲ့ရေရေရာကျွမ်းကျင်သူ Turid Mahasanat ကလည်းအခုလိုသုံးသပ်ပါတယ
်။ Resources for 2 million inhabitants. Now we are over
ကျွန်တော်တို့ရဲ့မြေောက်ရေရင်မြစ်တွေလည်းခန်းချောက်လာပါတယ်။အရင်တုန်းကမြေောက်ရေအောင်းလွှာ14ခုရှိတာကနေအခုတော့2ခုပဲကျန်ပါတော့တယ်။ပင်လယ်ရေထဲကရေငန်တွေကိုရေကြိုးပြောင်းပြီးသုံးမလားဆိုတော့ရွေးချယ်စရာလောက်ပဲကျန်ပါတော့တယ
်။ကျော်ရနိုင်ငံအနေနဲ့ပတ်ဝန်းကျင်နိုင်ငံတွေစီကရေကိုအဓိကအားကိုးနေလို့မဖြစ်တော့ဘူးလို့လည်းပြောပါတယ်။
Fortunately we used to depend
ကျော်ရနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ Syria, Israel နဲ့ Saudi Arabia နိုင်ငံတွေကိုကျွန်တော်တို့ကအဓိကအားကိုးခဲ့ရပါတယ်။ Saudi Arabia က DC ရေအောင်းလွှာတွေကရေတွေကလည်းအကန့်အသတ်နဲ့ပဲရတာပါ။ Syria နဲ့ဝင်မြသုံးဆွဲနေရတဲ့ရေကူဗမီတာတန်130ဆန့်ရေလောင်တမန်ထဲမှာလဲရေကူဗမီတာ10တန်းကနေ14တန်းလောက်ပဲရှိပါတယ်ဒါတိတ်ပြီးပူပန်စရာကောင်းတဲ့ကိစ္စပါအစ္စရေးနဲ့ရေအင်းမြင့်ခွဲဝေရေးစီးမင်းစည်းကမ်းတွေလဲတိုးတက်မှုမရှိသေးပါဘူ
းဂျော်ဒန်နဲ့အစ္စရေးနိုင်ငံကြား1994ခုနှစ်မှာရေထိုးခဲ့ကြတဲ့ငင်းချမ်းရေးတဘောတူညီမှုမှာတော့ဂျော်ဒန်အတွက်ရေကူဗမီတာ55တန်းနှစ်စဉ်ရောင်းချပေးဖို့တဘောတူညီခဲ့တာပါနစ်စင်ရေကူဗမီတာတန်90ထပ်ပြီးတော့ဝယ်ယူခွင့်ပြုရေးသဘောတူညီမှုတရက်ကို2021ခုနှစ်မှာရခဲ့ပေမဲ့လည်းဂျော်ဒန်အတွက်ရေလိုအပ်ချက်ကကူဗမီတာတန်900အထိရှိနေပါသေးတယ်။ပြည်သူလိုအပ်ချက်အတိုင်းရေချိုးရေ80ရနိုင်မလားဆိုတာကလည်းမသေးကြပါဘူး။ဂျော်ဒန်နိုင်ငံရေနဲ့ဆယ်မြောင်းဝန်ကြီးဌာနပြောခွင့်ရသူအိုမာဆောက်မတ်ကတော့ရေချိုးရေလိုသလောက်ရအောင်တိုးပြီးတော့ထုတ်သွားနိုင်ရေးအသက်နိုင်ဆုံးလုပ်ကိုင်နေပါတယ်လို့အခုလိုပြောပါ
တယ်။اللي تامين مصادر
بلاني လေးကစားနံရေတွေကိုရေချိုးဖြစ်ကြောင်းပြီးအစိုးရဌာနတွေကပြန်ထုတ်လွှင့်ပေးနိုင်မဲ့ရေရှည်လက်ခံတဲ့နီလန်းတွေနဲ့အစိုးရကအစီအစဉ်တွေချမှတ်ဆောင်ရွက်နေပါတယ်။တပတ်တစ်ခါရေလွတ်ပေးရက24နာရီပတ်လုံးရေပေးဝင်နိုင်အောင်လုပ်နေပါတယ်။မိုးရေတွေစုဆောင်းနိုင်ဖို့တာတမန်တွေရဲ့ရေသူလောင်နိုင်စွမ်းကိုလည်းချဲ့ဖို့ရှိပါတယ်။ရေလွတ်တွေကိုလည်းစိုက်ပျိုးရေးအတွက်ပြန်လည်ပြုပြင်အသုံးချရမှာဖြစ်ပါတယ်။အခုဆိုရင်ရေကူဗမီတာတန်နေရာအထိပြန်အသုံးချနိုင်ပါပြီ
။ကုဗမီတာတန်300ရှိတဲ့စားငံရေတွေကိုရေချိုးအဖြစ်ပြောင်းပြစ်မဲ့နည်းပညာအတွက်ဒေါ်လာ 1.5 ဘီလျံအသုံးပြုမယ်လို့ကျော်ရန်အစိုးရကကြေညာပါတယ်။ဒါပေမဲ့လည်း2029ခုနှစ်ကြားမှာအဲ့ဒီလုပ်ငန်းကလာတဲ့ရေတွေကိုပြည်သူတွေအသုံးပြုခွင့်ရမှာပါ။ကျော်ရန်ပြည်သူတို့ကတော့အစိုးရရဲ့အစီအစဉ်ပေါ်တန်တရားရှိနေသလိုတချို့ဆိုရင်ရေချွေတာတဲ့အနေနဲ့2ရက်3ရက်နေမှတစ်ခါလောက်ရေချိုးကြတာပါ။အစိုးရရေလောင်တမန်တွေမှာလည်းရေဆက်တဲ့ပမာဏရဲ့3ပုံ3ပုံလောက်တာရေတွေတူလောင်ထားနိုင်ချိန်မှာရေရိုပေါက်တွေကလည်းအများအပြားရှိနေပါတယ်။ UNICEF ရဲ့အစိုးရဂျော်ဒန်နိုင်ငံရဲ့ရေတဝက်လောက်ကရေရိုးနေတဲ့ပိုက်တွေကြောင့်အလဟတဖြစ်တာဒါမှမဟုတ်ရေတွေခိုးယူခံနေရတာကြောင့်ဖြစ်တယ်လို့ပြောပါတယ်။အခုလိုအကြီးအကျယ်ရေလိုအပ်ချက်ရှိနေပေမဲ့လက်ရှိမှာတော့ဂျော်ဒန်အစိုးရကမြို့နယ်ပြည်သူတွေအတွက်တပတ်တစ်ခါရေတွေဆက်ပြီးတော့ပေးဝေနေပါတယ်။ Leshi Maro, Ye Cho Shabamune, Jija, Yin San Yara, Nangan, Sakonakushinabi, Amya Sugaro, Jordan and Bowing, a Shale by Nangan Pitalo, Indiana, Pakistan and Gale, Bowing up Chipare, Jama Nanglava.
Dagaro, Yadi Uru Bianle, Larane, Mia, Taudoni, Shaba, Lare, Atonigo, Nala, Watin Biatora, Pipare. Torashmakmia, VOA, Ingani Munepe, Dalin, Sidinigo, Nino Media, Tosan, Laser, Kune, Lina Bida, Tia, Kuzeruga, Tolinira, Pipare, Tonoro Shigo, Sayida, Saddle, Lure, Solution, Ye, Imigani, the Saint Yida Namare, Yida Ame, Imi Lisagaro, B U R M E S E, Bamis at VOA News, Dogongo, Sayida, Saddle Namare, Celebrito Tonoro, Sibuay Gana, Blogari, Piotamia, Tatayan, Ossisin, Sare Sidin, Sella Tolan Bill, Mapipare, Aku, Patamauzo, Ninegaro, Tonoro, Sibuay Gana, Sising, Osare, Debia, Bibame, Pogong Yangwe, Nanganja, Dongwe, Go, a low low yet, the yet, a twin, Yama Changwe, Ne, Lep Yang Yame, Sure, Yama Bo Banye, Yoti, Tokian Jajang, Shang Yani, the Pirin, Kaubetin, and Sigwe, don't sign Tobare. Pogong Wingwe, Zeta Vimele, Lekan Tabida, Piba, Marigo, Mapimini, Poja Yame, Che Nile, Shinibare, Dizrimba, Siwai, Gana, Sisema, Dijang Yarigo, Matangi, Taiga, Pobia Tabare.
Girema, Ni Tai to Re, Nangaja, Tongwe, Wingwe Rigo, Tamang, Wilen, Hone, Lolo Yet, the Yet Twin, Yama Changwin, Leame, too. Bohobanga, Idila, Toyanima, New Jalai Bari, Tamang Wilen Hunga, Pimpa Bowsi, Yonen Ida Chow, Pipa Gongdim Boduri, a dread, Tina City, Nita Pipari. Dijinaja Tralabi, then now Pipa Dimpo, Shin Gum Nide, Pirin Kaupe, Tina, Sequet Dream Haro, Zin Nenge Chapi, Yangwe, Shin Yo Tobari, Chinina Zinongu, Sam Chichare, Nita Mashibari, Negonga Dukhide, Ubin Jangaro.
လက်ရှိရောင်းဝယ်အခြေအနေကိုပြောရေးကိုအခုလိုရှင်းပြပါတယ်ဒီကောအပေါ်မှာတော့လက်တော်တော့စက်ခတ်တော်တယ်မှာဈေးတော့အကြပ်တည်းဥတည်သွားတယ်မှာတမန်းမှာတချို့အရေးဒေသတွေလည်းဟိုမျိုးစဘာဆိုရင်6000ခွန်းတောင်3000ဝန်းကျင်လောက်တော့ကျကြတယ်ပြောတယ်မျိုးစဘာကတော့တို့အကျန်းပေါ့အဲ3000ဝန်းကျင်လောက်တော့ကျကြတယ်မှာဒေသတစ်ခုနဲ့တစ်ခုတော့မတူကြဘူးပေါ့နော်
ဘိုးဘယ်ရဲ့နိုင်ငံသားငွေစီမံခန့်ခွဲမှုဆိုင်ရာကြီးညာချက်ဖြစ်တဲ့နိုင်ငံသားတုံးဝေကိုမြန်မာချက်ခွင်နဲ့လဲလှယ်ဖို့ညွှန်ကြားပြီးနောက်ပြည်ပတင်ပို့မှုအကောင့်နေတဲ့မပဲစီလဲကျသွားပါတယ်ဒါပေမဲ့မပဲစီကပြန်ပြီးဥမော်လာတာကြောင့်ပို့ကုန်ရောင်းငွေဈေးကျတာကြောင့်တင်ပို့ကုန်စီတွေဈေးကျမယ်လို့တတိချမပြောနိုင်ကြောင်းလဲနေကုန်တယ်တူဖြစ်တဲ့ဥပိန်ကျန်ကယူဆပါတယ်
ကုန်ရောင်းငွေဈေးတက်မှတ်ပြီးတဲ့နောက်နေ့မှာမပဲဆိုရင်ကုန်တင်တဲ့ကိုရန်ကုန်ဈေးသသိန်း3000၄000ကြီးကျသွားတယ်ဒီခုလက်ရှိဈေးပေါ့နော်ကုန်တင်တဲ့ကိုသသိန်း၄000၆000ကြီးပြန်တက်လာတယ်ဆိုတော့ကုန်တင်တဲ့ကိုတောင်းမထောင်လောက်ပြန်တက်တာနဲ့ဒါကကျွန်တော်ပို့ကုန်ရောင်းငွေတစ်ခုတည်းကျလို့ဟိုဈေးကိုကုန်ပစ္စည်းတစ်ခုအဲကျသွားမယ်လို့ပြောလို့မရဘူးအခြားသော အော်ဒီလုံးဝတက်သွားမယ်လို့ပြောလို့မရအောင်အခြားသောအကြောင်းအရာတွေပေါ့ဝယ်လို့အားရောင်းလို့အားတွေရှိမယ်နိုင်ငံတကာဈေးကွက်တွေရှိမယ်ဒါတွေကိုကြည့်ပြီးတော့မှဟိုချုံချုံတုံးတက်ပြီးမှပြောလို့ရမယ်အခုအနေထားကိုကြည့်ချင်းအားဖြင့်မပေးရတာကပြသွားတာပါအပေးလည်းအစုပို့ကုန်ပဲပို့ကုန်ပဲလीပို့ကုန်ရောင်းငွေဈေးကျတဲ့အချိန်မှာမပေးရဟိုပို့ကုန်ရောင်းငွေအတူပြီးတော့ဈေးပြန်တက်လာခြင်းဟာရောင်းအားနေပြီးဝယ်အားများတယ
ယ်လေပြည်တွင်းစားစံဈေးနှုန်းတွေကတော့တိတိတတ်တအပြောင်းလဲမရှိပါဘူးတစ်ချိန်တည်းမှာပဲလေယာဆိုင်ပြိုးရေးလုပ်ငန်းသုံးပစ္စည်းတွေဖြစ်တဲ့ဓာတ်မြေဩဇာပို့တက်စီတို့လိုမရှိမဖြစ်ကုန်စည်တွေကဈေးတက်တာကြောင့်ရောရှားပါးတာကြောင့်ရောလေသမားတွေပုံမှန်အတိုင်းမသုံးနိုင်ဖြစ်နေကြပါတယ်ဒီရဲ့နောက်ဆက်တွဲကတော့တင်းနံထွန်းလုံးကြတယ်လို့လေသမားတို့က VOE ကိုပြောပါတယ်
။ဒီဥသာပြေးချင်းလည်းမပြေးရတာရဲ့အဲဒီမှာကိုတားလို့ကိုတက်စီပါတော့ဝေရုခစ်တာတွေရောမထမ်းတာတွေရောအဲမျိုးရောတင်းနံထွန်းလုံးတော့ဒါရို့နေတယ်။ဒီလိုတင်းတင်းမှုကတုံမရှိကြဘူးလေတက်ပြီးရင်ပြေးရတာဟုတ်။ဟောဒီအထွတ်ဒီကမ်းနေတာဟောတရားထွတ်တယ်လို့၆ခွေလောက်အလိုမျိုးလေးဒီကို
အထွန်းလုံးကြတယ်ဆိုတဲ့ခမန်းချက်နောက်ပြည်ပတင်ပို့ရေးအတွက်အမှားလက်ခံထားပြီးသားတွေကိုမဖြစ်မနေပို့ချရမှာကြောင့်မ
มูสบาการ์ดที่ตาตาสีจามาพบผู้ลุเลสีกว่าจุดมาอยู่สันนิจบาร์ดเนี่ยคงในรูปเช็ดอุปนิจงาคุลูอยู่สบาร์ดมูสบาร์ดเนี่ยเขาเกิดชีเร่โอ้สัตว์ดีกาเลยที่เกิดนอกจากลงนิลาเวเลยตัวยามุตัวอันเนวาบีนอกจากงูสันสีแต่ยังเลยโอ้ยังงูสันสีเจ็บยามุตัวอันเนวาบีบ้าจ้าอันเนวาเลยก็ตัว ชิมาจันเน่นักยังสวากาตัวกูมีมูสองกูเวียอับดีเลยชัดดีด้วยยาเยดีด้วยอันนี้สังสรรค์ทั่วไปเลยตัวเปี๊ยบุลาเวจามาโรเลยอะไรจ้าวมีมูสวากาที่กงยันนักยันเนบีโรโอ้นักปอลามันมีสวากูตัวบิดอมที่ใครดอกมีสวากูที่ใครจะจำชีว่าวันนี้จะเอาไปเวรีกูที่ยังจุ่มยามาเงินเลี้ยงไม่สุดเลยผู้ใบยังหิวชาเจ็บปอจะเป็นสิงคโปร์เนี่ยอุยอปันนักยันดีค่ะ สุดยอดจริงๆนะเจ้าดูทุกอย่างเกี่ยวกับเรื่องที่อุปถัมภ์นั้นเจ้าสิบวัยลงงานเด็กกินลูกคนไม่เพียงพอเนาะยามานั้นหากบ้าสิบวัยเนี่ยหัวใจสนิทกันเนี่ยเสียตัวจะตัวไปแต่ช่วงตัวสิบวัยเนี่ยคงตัวผู้รีมาจอลี่แค่ตัวหนึ่งเดียวนั่นเองจะเห็นอย่างนั้นมาเลยที่ใครสิไม่รู้ทับจะจับอะไรอีกแล้วตัวยันยิบผู้พันยี่จีน่าจะมารอกินลูกคนเพียงไม่กี่สายยามยาปอบเอาปากกา
ดีจ้าทุกอย่างสำเร็จเลยทุกเรื่องทับอะไรอเมริกันจะโทรลากูยามาจังหวะจะท้าคนยาเล่ามาทิ้งท่านให้ผู้ลงเมจ้าผู้บันทุกที่เอาเกต้าอุ้งตัวก้าวิวเอโก้ปีเกเรนเน่สัตย์เป็นบาลานเนี่ยนี่มาพิวบาร์ดูโกโรจิโนโลวิวเทโรมิอาโวตัวแค่ที่เนี่ยเดือดรัวมาเดี๋ยวยังไม่เที่ยวเลยแล้วแค่นี้ตัวละที่ยี่มาอุ้งเนี่ยแค่นี้คนเดียวเลยยี่มาอุ้งเนี่ยโอเคมา
ก็เจ้าเนี่ยเราจะรู้ว่าเขาคนนี้เรียนมาเรื่อยๆจะรู้ใช้มือยาวแต่เช่นนั้นพ่อเป็นนักท่องสกุลคนนี้จึงปกติจึงปกติที่ปกติยังไม่เสียมีสินจัดดีเลยก็มีชาวยาจูกุเลยจะบังต้องเสียจึงมาเสียสินยาบุนักท่องนั้นเสียดคนนี้นุ่มบาลานี่ยังไม่มาจีนยาเก็บบีที่จีนยาจะหาสุยนั่นเองจะงวยกันนี่ยังมาจะงวยเปลี่ยนเลยบุจีนยาจะมาหอบผู้โล ผู้บริหารนั่งจ้าต้องวิสิมังคังกวยทนายยืนใจมุ่งโจ้ทอมีตัววิ่งก้าวิวเอเย่ไม่มีมุกุสายยืนจังเปลี่ยนเคราบะแต่เป็นเรื่องนั้นท่านนั่งเส้นนักคุณอีดีลาต้องยืนมารอนั่งจ้าต้องวิ่งวิ่งด้วยกูเช็คเช่นไม่มาจังวิจังว่าไม่สุดเลยผู้บริหารไม่ทลาราพิบาร์เลยเช่น
ดังนั้นแม้แต่กิจการอเมริกันเต็มเสด็จสิบวัยกันอาชีพงูน่าต่อได้สิ่งใดรับฟิวเอกาสเลดดันนี่นี่บ้างไหมฟิวเอเมริกันแต่ยุติการทอลุ่มรู้กูในสิ่งนั้นเสียหน้าอีปะลงพันยุติชูนัยมาวีลูรูไม่เสียยุติแต่ไลน์อันนี้ในสิ่งนั้นเสียหน้าอีย้อนยันแต่จะทอลุ่มอุปสีฟิวเอเมริกันแต่เนี่ยอาร์เอฟเอลูเลตเอออาชาเดนมาว่าได้อาชีพงู อเมริกันพิจารณาว่าชนะยุโรปกันในเช่นพิจารณาเรื่องดิสเซปินิยาวะยามานั้นยังยังน่าสงสัยที่เนี่ยพี่อาชาเดตันเนี่ยกบฏโลกาเช่นเนี่ยพิจารณาเรื่องนี้อาเป็นสิ่งกันอะไรเนี่ยนั่นยังยี่สิบกว่าเอซิสเซนทริสโอมีเงินเงินกูจิชูจายามาวะลูรูไม่เสียยุติแรงกูพันยุจิชูจีเนสเซนยูเดลเซเซเวนตี้บีเอเชียบินจูรูชานอลเดียเตตามาว่า ทางคอมเซ็กซ์จูรูช่องทางอินเทอร์เน็ตตัวนู้นกันในพันยูจิชูนัยมารีจูรูพันยูมูเอเตเซ่เชลเลกูฟิวเอ็มยามาวันอินเทอร์เน็ตสามยานาเน่ฟิวเอ็มยามาเฟซบุ๊กสามยานารูมาพบเจอทาวาริสิฟิวเอ็มยามาวันอินเทอร์เน็ตสามยานาลิซากาเบอร์มิสดอทฟิวเอ็มนิวส์ดอทคอมเซปารีเฟซบุ๊กสามยานาลิซากาเฟซบุ๊กดอทคอมสแลชฟิวเอ็มดอทเบอร์มิสดอทนิวส์เซปารียามาเนี่ยก็ไปยึดจากที่เตรียมมาในปุ่มปีนัยมู
รู้ไม่สุดยาวลากันวันเนาะอีกอันหนึ่งมันเป็นดังเรื่องซีซั่นนี้ก็เซเลชั่นเลยนี่ว่าเลยกูเซเลบิโรจันนโรอับบาสเซนกันดาร์เรโกเต็มยาบ้าอุ้มเองกูน่าต่อได้เสียงเมื่ออับบาสเซนกันดาร์ดับบูการ์โอบล็อกการีพิอดมีอาซีซั่นพิบาร์เลยที่เดบะมาลูจอนโบฮอมโฮตินายเน SAOT นี่เป็นยาโก้เปียกระทำอะไรที่นี่กงจีนบ้าเมฆกบ้าพลาบอลลงโปลูเบอร์ดิจ้าลุชิยินลูจงบอพิมพ์เพื่ออันยิ่งป้าเสียมาเพื่ออ๋อนี่เป็นยาอากูนี่เนี่ยส่งพิจารณาบุฟีฟ้ากับสันตันนี่บาร์เลยลูจงบอพิจารณาเสกูนี่ต้องสันสิเดนนี่เป็นยาซีมีออโตเมติกออฟไซต์เทคโนโลยี
SAOT နည်းပညာအကြောင်းကိုမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာပြောပြထားပါတယ်ခင်ဗျာ
။ဘောလုံးပွဲတွေမှာဒိုင်နိုဂျီတွေရုတ်တရက်မမြင်နိုင်တဲ့အလျက်တစ်ပြက်အဖြစ်ပြက်တွေကြောင့်လူကြံဘောပေးလိုက်တာတို့အဝကတ်အနီကတ်ပြလိုက်တာတို့လိုအငင်းပွားစရာကိစ္စတွေဖြစ်တတ်တာကိုဘောလုံးပဒနာရှင်တိုင်းသိကြပါဗျ။ဒါကြောင့်ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ကနည်းပညာအကူအညီနဲ့ဒိုင်းတွေဆုံးဖြတ်နိုင်အောင်လို့နှီးလန်းရှာလာပါဗျ။ February 3ရက်ကနေ7ရက်နေ့အထိအဘူဒါဘီမှာကျင်းပခဲ့တဲ့ FIFA Club World Cup 2021ဖလားဘောလုံးပွဲမှာနောက်ဆုံးတီထွင်ဖန်တီးထားတဲ့ Semi Automated Offside TechnologySAOT နည်းပညာတစ်ကိုစမ်းသပ်ခဲ့တာအောင်မြင်တယ်လို့ FIFA ကသတင်းထုတ်ပြန်ခဲ့ပါတယ်။လူကြံဘောဖြစ်မဖြစ်ဆိုတာကိုစက်တွေအကူအညီနဲ့စမ်းစစ်တဲ့နည်းပညာပါ။ AI ဉာဏ်ရည်ရုပ်နည်းပညာသုံးပြီးတော့ကစားသမားတွေရဲ့ခြေလက်လှုပ်ရှားမှုအလုံးကိုမျက်စိမပြတ်စောင့်ကြည့်နေပြီးစက္ကန့်ပိုင်းအတွင်းလူကြံမကြွသိအောင်လုပ်နိုင်ပါတယ်။တကွင်းလုံးမှာတပ်ထားတဲ့ကင်မရာအလုံးပေါင်း10လုံးကျော်ကရိုက်ကူးနေတဲ့ပုံတွေကနေဖေကစားသမားဘယ်မှာရှိနေလဲဆိုတာအတိအကျသိအောင်လုပ်နိုင်တယ်လို့ FIFA ရဲ့ဘောလုံးနည်းပညာဆိုင်ရာအကြီးအကဲကရှင်းပြပါတယ်
။ In the stadium we have 10 dedicated tracking cameras that are installed in the stands and under the roof.
ဘောလုံးဝင်ထဲမှာဘေးဘက်ကရောအပေါ်စီးပါပါမျက်ခြေမပြတ်ရိုက်ကူးနေတဲ့ကင်မရာ10လုံးရှိပါမယ်။အဲ့ဒီကင်မရာတွေကကစားသမားတွေကိုတောက်လျှောက်လိုက်ရိုက်နေမှာပါ။သူတို့ဘလို့နေထားနဲ့ကစားနေကြတယ်လေဆိုတာတွေမဟုတ်ပဲသူတို့ရဲ့ခြေရောက်တွေလက်တွေဘမာရှိနေတယ်လေဆိုတာကိုပါရိုက်ကူးနေမှာဖြစ်ပါတယ်။ဒါကြောင့်ကစားပွဲဘယ်အချိန်မှာဘယ်ကစားသမားရဲ့ခြေရောက်တွေလက်တွေကဘယ်နေရာမှာဘယ်လိုအနေထားနဲ့ရှိနေတယ်လေဆိုတာကိုအတိအကျသိနိုင်ပါတယ်
။ကွင်းလုံးဖြစ်တပ်ထားတဲ့ကင်မရာတွေကစက္ကန့်တိုင်းမှာဘောလုံးသမားတယောက်ရဲ့လှုပ်ရှားခွက်50ကိုရိုက်ကူးနေမှာဖြစ်ပါတယ်။ကွင်းထဲမှာကစားနေကြတဲ့ဘောလုံးသမားတွေမှာမဟုတ်ပဲဘောလုံးကိုလည်းရိုက်ကူးမှတ်တမ်းတင်နေတဲ့အတွက်ဘသူချိန်မှာဘောလုံးရှိနေတယ်လဲဘယ်အချိန်မှာကန်လိုက်တယ်လဲဆိုတာအတိအကျသိနိုင်တယ်လို့ SAOD နည်းပညာကျွမ်းကျင်သူကပြောပါတယ
်
ဘောလုံးပွဲကိုရိုက်ကူးတင်ဆက်တဲ့ရုပ်သံလွှင့်လုပ်ငန်းတွေကရတဲ့ပုံတွေရှိပါတယ်အဓိကကင်မရာကြီးကရိုက်နေတာနဲ့ဘယ်ဘက်နဲ့ညာဘက်ရှုတော့တွေကရိုက်နေတဲ့ပုံတွေဖြစ်ပါတယ်အဲ့ဒီပုံတွေအပြင်ကွင်းပေါ်မှာတက်ထားတဲ့ကျွန်တော်တို့ကင်မရာတွေကနေရိုက်ကူးနေတဲ့အပေါ်စီးကပုံတွေကိုလည်းမြင်ရမှာပါကွင်းတစ်ဖက်စီပါတက်ထားတဲ့ကင်မရာနှလုံးရဲ့နောက်တမီယိုးကြမဟုတ်တဲ့နေရာတွေမှာတက်ထားတဲ့ကင်မရာတွေကနေမြင်ရတဲ့ပုံတွေရဲ့တရီအားလုံးပေါင်းလိုက်ရင်ဘယ်အားကစားသမားဘယ်နေရာဘယ်နေထားရှိနေလဲဆိုတာကိုတောက်လျှောက်သိရနိုင်ပါတယ
်။တောင်းဆောင်ကနေရိုက်နေတဲ့ကင်မရာတွေကနေကွင်းထဲမှာကစားနေကြတဲ့ကစားသမားတယောက်ချင်းစီရဲ့ကောင်းခါခြေလက်စတဲ့နေရာ18နေရာကလှုပ်ရှားမှုတွေကိုနည်းပညာနဲ့ data point တွေအဖြစ်နဲ့အဆက်မပြတ်မှတ်တမ်းကျင်းနေပါတယ်။အခုနှစ်ကုန်ပိုင်းကျင်းပမဲ့ FIFA ကမ္ဘာဖလားဘောလုံးပွဲကြရင်တော့ဘောလုံးသမားတယောက်စီတိုင်းကို data point 29ခုအထိမှတ်တမ်းတင်နိုင်ဖို့အထိ FIFA ကမျှော်လင့်ထားပါတယ်
။ With the semi automated offside we get data points and these data points can be
လူကြုံမဖြစ်မဖြစ်စမ်းစစ်တဲ့နည်းပညာ SAOD ကကစားသမားတယောက်ချင်းစီရဲ့ကိုယ်လက်အနေထားပြောင်းနေသမျှကို data point data အမှတ်တွေအဖြစ်လိုက်မှတ်ထားတာမို့အဲ့ဒီအမှတ်တွေကိုကွန်ပျူတာရုပ်ပုံတွေဖြစ်ပြောင်းလဲဖန်တီးနိုင်ပါတယ်။ဥပမာပြောရရင်ကစားသမားရဲ့ပခုံးကဘယ်နေရာမှာရှိနေလဲဒူးကဘယ်မှာရှိနေလဲဆိုတာကျွန်တော်တို့သိနိုင်ပါတယ်။အဲ့လိုလိုက်မှတ်ထားတဲ့ data အမှတ်တွေသုံးပြီးသုံးဘက်မြင်တရုတ်ပြမှုကိုကျွန်တော်တို့ဖန်တီးနိုင်ပါတယ်ဒီနည်းနဲ့ကစားသမားလူကြုံနဲ့ဘလောက်ထိလူကြုံမဖြစ်ခဲ့တယ်မဖြစ်ခဲ့ဘူးဆိုတာရှင်းရှင်းလင်းလင်းမြင်အောင်ကွန်ပျူတာရုပ်ပုံတွေနဲ့ပြသနိုင်ပါတယ်ဘောလုံးဝင်ထဲမှာပြတဲ့မျက်နှာပြင်ကျဲရုပ်မြင်တန်ကြားပေါ်မှာအဲ့ဒါကိုပြခြင်းအဖြစ်လူကြုံမကြုံဘာကြောင့်ဆုံးဖြတ်တယ်လဲဆိုတာဘောလုံးပရိသတ်တွေရှင်းရှင်းလင်းလင်းသဘောပေါက်သွားအောင်အသိပေးနိုင်ပါတယ်
အခုစမ်းသပ်နေတဲ့ SAOD နည်းပညာဟာ VAR စနစ်ကိုအစားထိုးတာမဟုတ်ဘဲတွဲသုံးနိုင်ဖို့ဖြစ်တယ်လို့ FIFA ကပြောပါတယ်။ဗီဒီယိုရိုက်ကူးထားတာကိုပြန်ကြည့်ပြီးဒိုင်းတွေအဆုံးဖြတ်ပေးထိုင်အောင်လုပ်ထားတဲ့ VAR စနစ်ကိုလက်ရှိဘောလုံးတင်းနစ်စားတဲ့ကစားပွဲတွေမှာတော်တော်လေးသုံးနေကြပါတယ်။ဂျိုင်းကဗီဒီယိုပြန်ကြည့်နိုင်ဖို့ပွဲကိုရက်ရက်ထားရတာမို့ပွဲကျန်ကြတယ်ဆိုတဲ့ဆော့စကားတက်မှုတွေလည်းရှိပါတယ်။အခုလူကြံဘောဖြစ်မဖြစ်ဆိုတာကိုစမ်းစစ်ပေးနိုင်တဲ့ SAOD နည်းပညာကတော့အချိန်နဲ့တပြေးညီမှတ်တမ်းတင်တွက်ချက်ပေးနေတာဖြစ်လို့စက္ကန့်ပိုင်းအတွင်း VAR ပေါ်မှာဒိုင်းလူကြီးကြီးလို့ရအောင်ပြနိုင်ပါတယ်
။ For play this specific incident through the ball is actually received by the player on the far side of the field.
ဒီဖြစ်ပျက်တစ်ခုတည်းကိုကြီးကကြည့်မယ်ဆိုရင်ကွင်းစွန်နားမှာရှိတဲ့ကစားသမားကဘောလုံးကိုရောက်ပါတယ်။ဒီကစားသမားရဲ့ပခုံးကခန်းစစ်လိုင်းမှာရှိနေတယ်ဆိုတာကိုပြနေပါတယ်။ဘောလုံးပွဲဆက်ကစားနေကြတာနဲ့အမျှဘလုံးသမားရဲ့ကိုလက်အနေထားဘလို့ပြောင်းနေလဲဆိုတာကိုတောက်လျှောက်ကြည့်နေလို့ရပါတယ်
။ကွင်းထဲမှာတာမန်မျိုးလုံးနဲ့ရုပ်တရက်မမြင်နိုင်တာကိုနည်းပညာအကူအညီနဲ့ကွင်းကွင်းကွက်ကွက်မြင်အောင်လို့ SAOD နည်းပညာကပြပင်းနိုင်ပါတယ်။ဒါပေမဲ့ ကစားပွဲမှာလူကျွန်ဘောဖြစ်တယ်မဖြစ်ဘူးဆိုတဲ့နောက်ဆုံးအဆုံးအဖြတ်ကတော့ကွင်းလယ်တိုင်းတွင်နဲ့စီးကြတ်တိုင်းတွေပေါ်မှာသာမူတည်ပါတယ်။ ဤပညာကသူတို့ကိုပြပြတတ်တာဆုံးဖြတ်ချက်ချဖို့ပံ့ပိုးပေးတာဖြစ်တယ်လို့ FIFA ရဲ့ဒိုင်းလူကြီးများကော်မတီဥက္ကဋ္ဌကရှင်းပြပါတယ်။
I know that someone calls it robot offside. It's not.
တချို့က robot offside စက်ကပြောတဲ့လူကျွန်ဘောလို့ပြောနေကြတာကျွန်တော်သိပါတယ်။တကယ်ကကွင်းလယ်တိုင်းနဲ့တထောက်တိုင်းတွေကသာကစားဖို့နဲ့ပတ်သက်တဲ့အဆုံးဖြတ်ကိုပေးတာပါ။ဤပညာကတော့သူတို့ဘိုးဘီတိတိကျကျမြန်မြန်ဆန်ဆန်ဆုံးဖြတ်နိုင်ဖို့တန်ဖိုးရှိတဲ့အထောက်အပံ့ပဲပေးတာဖြစ်ပါတယ်။
အထူးသဖြင့်လူကျွန်ဘောဖြစ်တော်တော်လေးဆုံးဖြတ်ရခက်နေတဲ့အခြေအနေမျိုးတွေအတွက်ဤပညာနဲ့ပံ့ပိုးတာပါ။တခြားဤပညာတွေတုံးရင်နောက်ဆုံးဆုံးဖြတ်ချက်ချနိုင်ဖို့ပုံမှန်အားဖြင့်အချိန်နည်းနည်းယူရပေမဲ့လူကျွန်ဘောဖြစ်မဖြစ်စက်အခုညီ 338SAOD ဤပညာကတော့စက္ကန့်ပိုင်းပဲကြာနိုင်တယ်လို့သူကပြောပါတယ်။လူကျွန်ဘောဟုတ်မဟုတ်ဒိုင်းကဘာကိုကြည့်ပြီးဆုံးဖြတ်တယ်လဲဆိုတာ 3 seconds အတွင်းကွင်းထဲကလူတွေသိနိုင်မြင်နိုင်အောင်လို့ကွန်ပျူတာဖန်တီးရုပ်တွေနဲ့ပြသပေးနိုင်တဲ့ဒီနည်းပညာကိုအခု 2022 ခုနှစ်ထဲ FIFA season ကျင်းပသမျှဘောလုံးပွဲတိုင်းမှာစမ်းသပ်သုံးနေပါတယ်။ဒီနှစ်ကကြားမှာကျင်းပရုံနဲ့ကမ္ဘာဖလားဘောလုံးပွဲတွေမှာအဖြစ်အဝအသုံးမချခင်အထိ SAOD နည်းပညာကိုကောင်းတဲ့ထက်ကောင်းအောင်ကြိုးစားနေကြတာဖြစ်တယ်လို့ပြောပါရခြင်းကျွန်မစင်မြန်မော်ပါ။
မဆူမြတ်မွန်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်နားတော်တာဆင်ရမယ့်အစီအစဉ်တစ်ခုကတော့ကဘာတလားကထူးထူးခြားခြားစိတ်ဝင်စားစရာအကြောင်းတွေကိုစူးစီးတင်ပြထားတဲ့တက်တန့်ရောင်သတင်းလောင်းအစီအစဉ်ဖြစ်ပါတယ်။မတ်အေးတန်တာကျော်အစီအစဉ်တင်ဆက်တာပါ။
မင်္ဂလာပါရှင် အားလုံးစိတ်လက်ပြရွှင်ပေါ်ပါကြပါစေ။ကမ္ဘာရဲ့ရင်းချင်းမှုရည်စည်းမှာခက်ဆားနေတာတွေ၊ချင်းပေါ်ကြော်ကြားတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောက်သွင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ကိုဗစ်ကပေးကာလခက်ခဲခဲရိုက်ကူးထားတဲ့မင်းသားထောင်ခရုစ်ရဲ့တော့ကန်ရုပ်ရှင်နောက်ဆုံးကားကိုမေလမှာကင်းရုပ်ရှင်ပေါ်မှာပြသမှာဖြစ်ပါတယ်။
အားလုံးကမျှော်လင့်တဲ့ဖြစ်နေတဲ့ထောက်ကန်ဒီနောက်ဆုံးရုပ်ရှင်ကတော့ကဲမူလာရုပ်ရှင်ကအဆက်ဖြစ်ပြီးတော့မင်းသားတောင်ခရုစ်ရဲ့အနုပညာတက်တန်းကိုလည်းအဲ့ဒီရုပ်ရှင်ပေါ်မှာပြန်ပြောင်းပြီးတော့ကြီးရှုနိုင်ကြမှာဖြစ်ပါတယ်။
Those are your pilots. Anything happens to them. You'll never forgive yourself.
No turning back now.
Maverick ဆိုတဲ့လေယာဉ်မှုဇယုံနဲ့ရုပ်ရှင်ပိတ်ကားပေါ်မှာအောင်မြင်မှုရခဲ့တဲ့မူရင်း Top Gun ရုပ်ရှင်တင်ပြီးအခု 36 နှစ်အကြာမှာအခုသူ့နောက်ကဇလန်တွေလိုက်လာတာပါ။ရုပ်ရှင်ယုံတွေမှာတော့မေလ 25 ရက်နေ့မှာစပြီးပြသမှာဖြစ်ပါပြီ။အသက် 59 နှစ်ရှိပြီဖြစ်တဲ့မင်းသား Tom Cruise 1992ခုနှစ်တုန်းကသူ့ရဲ့ရုပ်ရှင် Far and Away ကိုကင်းရုပ်ရှင်ပွဲတော်မှာပြသတော့အဲဒီရုပ်ရှင်ပွဲကိုနောက်ဆုံးရောက်လာခဲ့တာဖြစ်ပါပြီ။ အခုနောက်သူ 2032ကြာတဲ့အချိန်2022မေလ18ရက်နေ့မှာ Tom Cruise ကိုသူ့ရဲ့ဘဝတသက်တာအနုပညာစွမ်းဆောင်မှုတွေအတွက်ကင်းရုပ်ရှင်ပွဲတော်ကအထူးဂုဏ်ပြုမှာဖြစ်တယ်လို့ပွဲစီစဉ်သူတွေကကြေညာချက်မှာပြောထားပါတယ်။အဲဒီခန်းနာမှာမင်းသား Tom Cruise ကတရင်တော့ဒီတရာအလူးနဲ့စစ်မောမအမေးဖြေပြုလုပ်မှာဖြစ်ပြီးတော့ Top Gun Maverick ရုပ်ရှင်ကားတွေကြည့်ကြဖို့အတွက် Palladium Festival ကင်းရုပ်ရှင်ပွဲတော်ကျင်းပရာဘွဲတော်ခန်းမှာလေကားတစ်တွေကိုကြော့ဖြတ်ပြီးတော့လာရောက်မယ်လို့ ကျင်းပနိုင်ငံကဒီနှစ်ကျင်းပမဲ့85ရည်မြောက်ကင်းရုပ်ရှင်ပွဲတော်ကမေလ18ရက်နေ့ကနေ27ရက်နေ့ထိကျင်းပမှာဖြစ်ပါလိမ့်ရှင်။ထိုင်ဝမ်ကျွန်းက Lunar Streetwear Fashion Designer Demo One Mela 26 ရည်နေတော်ကထိုင်ပင်မြို့တော်မှာ Fashion Show လုပ်တော့သူ့ပွဲမှာ Ball Peace ကမ္ဘာငြိမ်းချမ်းရေး Pray for Ukraine Ukraine ကိုစုတောင်းမြတ်တာပို့သနေပါတယ်ဆိုတဲ့ စလုံးတွေကိုနောက်ခံနေရမှာ စာတန်းထုတ်ပြီးတော့ယူကရိန်းနိုင်ငံနဲ့တသားတဲ့ရက်တီကြောင်ကိုသူ့ရဲ့ fashion show မှာပြသွားခဲ့ပါတယ်။ဂျာမနီနိုင်ငံဘယ်လင်မြို့တော်မှာအခြေစိုက်တဲ့ဒီဇိုင်နာ Demel One ကထိုင်းပြည်ကိုတလောကပဲပြန်ရောက်လာတာဖြစ်ပြီးဒီ show ကျင်းပချိန်မှာတော့တည်တံ့ခွဲနေရပြီးတော့ grand tour ဝင်နေရတာပါ။သူကသူ့ရဲ့ fashion show ပြီးတဲ့နောက်ဗီဒီယိုသတင်းစကားပိုင်းနဲ့ယူကရိန်းက ရုရှားကျူကျော်စစ်အကြောင်းပြောသွားခဲ့ပါတယ
်
စစ်ပွဲစကားတွေကယူကရိန်းဒုက္ခသည်တွေဘယ်လင်ဘူရာကြီးကိုဇက်တိုက်ရောက်လာနေကြတာနေရတာတကယ်ဝမ်းနည်းစရာကောင်းပါတယ်ကြည့်ရတာတကယ်ကိုခံစားရပါတယ်အခုဥရောပမှာဖြစ်နေတဲ့အခြေအနေပါစစ်ပွဲအမြန်ပြီးဆုံးသွားပါစေလို့သူကဆုတောင်းသွားပါတယ်ထိုင်ဝမ်မှာကျင်းပနေတဲ့ထိုင်ဝမ်ဖက်ရှင်သတင်းဘက်ကမလ23ရက်နေ့ကစတင်ကျင်းပပြီးတော့28ရက်နေ့တနင်္လာနေ့ကပဲပြီးဆုံးသွားခဲ့တာဖြစ်ပါတယ်ရှင်Took my crew to Japan, party like Kardashian. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find us. ဒီတက်တာရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနေ့လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတနာကျော်စီစဉ်တင်ဆက်တဲ့တနက်ရောင်သတင်းလောအစီအစဉ်ကိုနောက်တော့တင်ပြရတာပါ။အခုဆက်လိုက်ပြီးတော့သတင်းအချင်းချုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ။
ရုရှားဟာယူကရိန်းအရှေ့ပိုင်းဒေသမှာနောက်ထပ်ထိုးစစ်ဆင်နွှဲဖို့အတွက်ဆက်လုပ်လာနိုင်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီရဲ့သတိပေးချက်မတိုင်ခင်မှာပဲရုရှားကသူတို့ဟာယူကရိန်းရဲ့လေကြောင်းကာကွယ်ရေးစနစ်အများအပြားကိုဖျက်ဆီးပစ်ခဲ့တယ်လို့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။ရုရှားရဲ့မစ္စိုင်းထုံးတွေကိုပစ်ချဖို့အတွက်လိုအပ်တဲ့လက်နက်ကိရိယာအပါအဝင်စီးရဲအကူအညီတွေထပ်ပြီးပေးချဖို့ယူကရိန်းသမ္မတဇယ်လန်စကီကအမေရိကန်နဲ့သူ့မဟာမိတ်တွေအထူးသဖြင့်တောင်ကိုရီးယားကိုပန်ကြားလိုက်ပါတယ်။ယူကရိန်းကိုကျူးကျော်တဲ့ရုရှားပေါ်အိန္ဒိယဘက်ကပြက်ပြက်သားသားဆောင်ရွက်ဖို့အတွက်အမေရိကန်ကတွန်းအားပေးနေချိန်မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့ဟာတနင်္လာနေ့မှာအွန်လိုင်းကနေတွေ့ဆုံခဲ့ကြပါတယ်။အိန္ဒိယအနေနဲ့ရုရှားစီကရင်းနှံလောင်စာဆွဲရင်ကိုတိုးပြီးမဝယ်ဖို့သမ္မတဘိုင်ဒန်ကပြောခဲ့တယ်လို့အမေရိကန်အနေနဲ့အိန္ဒိယမှာတခြားဆွဲရင်တွေပါရတာအောင်ကူညီဖို့အသင့်ရှိတယ်လို့ပြောကြားခဲ့ကြောင်းလည်းသမ္မတအင်ဂျူပြောခွင့်ရဂျန်ဆာဂီကပြောပါတယ်။ယူကရိန်းမှာဖြစ်ပွားနေတဲ့စစ်ပွဲအတွင်းအကြမ်းဖက်မှုတွေတိုးလာနေချိန်မှာပဲယူကရိန်းအမျိုးသမီးတွေနဲ့ကလေးငယ်တွေပေါ်မှာလိင်မှုအကြမ်းဖက်မှုအာဓမ္မပြုချက်မှုနဲ့လူကုန်ကူးမှုအန္တရာယ်တွေတိုးလာနေတယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ဒီလိုဆက်ဆွဲပြောကြားချက်တွေအတွက်တရားမျှတမှုနဲ့တာဝန်ခံတာဝန်ယူမှုရှိလာစေရအတွက်ဒီကြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ရမှာဖြစ်ကြောင်းကုလသမဂ္ဂအမျိုးသမီးရေးရာအမှုဆောင်ဒါရိုက်တာဆိုင်းမန်ဘဟော့စ်ကလုံခြုံရေးကောင်စီမှာတင်ပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအခြေအနေဆောက်ရုပ်ကြဆင်းလာနေပြီးအထူးသဖြင့်နိုင်ငံအရှိတောင်ပိုင်းနဲ့အနောက်မြောက်ပိုင်းကလက်ရှိတိုက်ပွဲတွေကြောင့်အရက်သားတွေဒုက္ခရောက်နေရသေးတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ယုံကတနင်္လာနေ့မှာပြောပါတယ်။ဥယျာဉ်ဆောက်ခွာထွက်ပြေးနေရသူ6သိန်းကျော်ရှိနေတဲ့အပြင်အိန္ဒိယနိုင်ငံတွေကိုထွက်ပြေးခဲ့ကြသူက3သိန်းခွဲကျော်ရှိနေတယ်လို့ပြောပါတယ်။
တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ကပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ပဲအတန်လွင့်စီစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်အတန်ဖန်းနဲ့ရုပ်တံအင်ဂျင်နီယာတွေကတော့ထိုနီဖောလောနဲ့ဒရက်စမစ်တို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့အင်္ဂါနေ့မနေ့ပဲအတန်လွင့်စီစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်သောတာရှင်မြန်မာပြည်သူပြည်သားအားလုံးလည်းဘေးအန္တရာယ်ကင်းကွာကြပါစေကျွန်တော်တို့ကို V ကျွန်တော်ရဲ့ VOA ကိုနားသောတာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ကျွန်တော်တို့ဒီကနေ့အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့မှာစီစဉ်မှုအဖြစ်တာဝန်ယူခဲ့သူဆိုမိုးကျော်ဖြစ်ပါတယ
This program has come to you from the Voice of America, Washington.